Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington Hero View American တန်ကန်2020 April 29ရက်ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလမ်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျမခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါဒဏ်ကြောင့်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယီမန်အပါအဝင်စစ်ဖြစ်နေတဲ့နိုင်ငံပေါင်း34နိုင်ငံကလူပေါင်းတန်းတထောင်လောက်အကူဆက်ခံရပြီးလူပေါင်း 3.2 သန်းလောက်သေဆုံးနိုင်ပွဲရှိတယ်လို့ IRC နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ပြည်ပကတွေဖြစ်ပေါ်နေတဲ့ဒေသတွေမှာလူပေါင်းသန်း900ကနေတထောင်ကျားယောဂပိုးအကုဆက်ခံရနိုင်တယ်လို့လူပေါင်း 1.8 သန်းကနေ 3.8 သန်းလောက်ထိတည်ဆုံနိုင်ချေရှိနေတယ်လို့ဒီယောဂဆိုင်ရာအခြေအနေစမ်းစစ်ကြည့်တဲ့စစ်တမ်းမှာတွေ့နေရတယ်လို့ပြောပါရတယ်။ဒီကံယောဂကိုပဋိပက္ခတွေဖြစ်ပွားနေတဲ့နိုင်ငံတွေမှာအခုထိဆူဆူဝါဝါမခံစားရသေးပေမဲ့ဖြစ်လာနိုင်ချေရှိတဲ့တန်းပေါင်းများစွာတည်ဆုံရနိုင်တယ်ဆိုတဲ့ဒီကိန်းကနန်းတွေကအားလုံးကိုသတိပေးနေတာဖြစ်ကြောင်းလဲ IRC အကြီးအကဲ David Melbourne ကပြောပါရတယ်။ဒီယောဂဟာကမ္ဘာတစ်လောမှာလူပေါင်း3သန်းကျော်ကိုကူးဆက်နေပြီးအင်္ဂါနေ့ထိသေဆုံးရသူပေါင်းက2,100ကျော်ရှိနေတယ်လို့ John Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ဥရောပသမဂ္ဂနိုင်ငံတွေကြားကိုရိုနာဗိုင်းရပ်စ်ကာယောဂါနဲ့ပတ်သက်ပြီးငွေကြေးထောက်ပံ့မှုဆိုင်ရာပြည်လည်မှုမရနိုင်ပဲဖြစ်နေချိန်မှာပဲဒီကာယောဂါဟာဥရောပသမဂ္ဂဆက်လက်ရှင်သန်ရေးအတွက်အန္တရာယ်ဖြစ်လာနေပြီလို့တန်တမန်တွေကရောလေလံသုံးသပ်သူတွေကပါပြောကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲလက်ရှိဖြစ်ပွားနေတဲ့ဒီကာယောဂါဒဏ်ကပြန်ပြီးနလန်းထူစေဖို့အရေးပေါ်ရန်ပုံငွေဖြစ်နဲ့ဒေါ်လာ981သန်းလောက်ချထားပေးဖို့ EU ခေါင်းဆောင်တွေကြားယာယီသဘောတူညီချက်ရခဲ့တာပါဒါဟာဒီကာယောဂါဒဏ်အဆိုးအဆုံးခံရတဲ့အဖွဲ့ဝင်နိုင်ငံတွေကိုချက်ချင်းအကူအညီပေးဖို့ဖြစ်ပါတယ်ဒါပေမဲ့ဒီကာယောဂါကြောင့်စီးပွားရေးရက်ခတ်မှုရှိနေတာကိုဘလို့ကင်တွင်မဲဆိုတာနဲ့ပတ်သက်ပြီးအဖွဲ့ဝင်နိုင်ငံတွေကြားပြည်လည်မှုမရနိုင်ပဲဖြစ်နေပါတယ်ဒါအပြင်လာမယ့်ခုနှစ်တာကာလအတွက် EU ရဲ့ဘတ်ဂျက်အသုံးစီပါဝင်ဒေါ်လာ1 trillion ကျော်စီးပွားရေးနှိုးထလောင်းလုပ်ပေးမယ့်ရန်ပုံငွေနဲ့ပတ်သက်ပြီးလဲဥရောပခေါင်းဆောင်တွေကြားပြီးခဲ့တဲ့သတင်းပတ်တွေထဲမှာပဲဆွေးနွေးနေရတာဖြစ်ပါတယ်။ဒါပေမဲ့လည်းအခုချိန်ထိအရေးပေါ်အကူအညီဘယ်လောက်ချထားပေးမယ်ဆိုတာကလွဲပြီးတခြားကိစ္စရပ်တွေအတွက်သဘောတူညီချက်မရနိုင်သေးဘူးလို့လေလာသူတွေကပြောပါတယ်။ဂျာမနီနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ချမှတ်ထားတဲ့ကန့်သတ်ချက်တွေစပြီးဖြေလျှော့ပေးနေပေမဲ့ဒီယောဂါဆိုင်ရာကောက်ယူထားတဲ့အချက်လက်တွေကအခုထိရှုပ်ထွေးနေဆဲဖြစ်တာကြောင့်လူမှုအနေနဲ့စီကံတိုင်းနေထိုင်ကြဖို့ဂျာမနီယောဂါထိန်းချုပ်ရေးဆိုင်ရာဌာနကတိုက်တွန်းပါတယ်။ဂျာမနီနိုင်ငံမှာဧပြီလ20ရက်စပြီးလူချင်းခက်ခွာခွာနေဖို့သတ်မှတ်ချက်ချပြီးစီးပွားရေးလုပ်ငန်းအငယ်စားလူတွေကိုပြန်ဖွင့်ခွင့်ပေးခဲ့တာပါ။ဒီလိုသတ်မှတ်ချက်တချို့ဖြေလျှော့ပေးခြင်းကစပြီးဒီယောဂါပိုအကုဆိုင်ခံရသူကတဖြည်းဖြည်းတိုးလာတာတွေ့ရတယ်လို့ဂျာမနီကုဆက်ယောဂါထိန်းချုပ်ကာဝေးဆိုင်ရာဗဟိုဌာနအကြီးအကဲကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။သတ်မှတ်ချက်တွေဖြည့်လျှော့မပေးခင်က R factor လို့ခေါ်တဲ့လူတိုင်းအတွက်ကိုရိုနာဗိုင်းရပ်စ်အကုဆိုင်ခံရနှုန်းက 3.8 ပဲရှိပေမဲ့အခုဆို 1.3 ဖြစ်သွားပြီလို့လည်းပြောပါတယ်။ဂျာမနီမှာတနေ့ကိုလူပေါင်း 6,000 လောက်အကုဆိုင်ခံနေရကနေအခုတနေ့ကို 1,000 လောက်ထိဖြစ်နေသေးတာကြောင့်ဒီ R factor ဟာအရေးပါတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပို့ပြီးနေချင်းစရာကောင်းတဲ့နေရာဖြစ်လာအောင်တိစောက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုလို့ပြဿနာနဲ့တခြားကမ္ဘာကြီးကိုချိမ့်ချောင်နေတဲ့ပြဿနာတွေကိုအားလုံးတူလက်တွဲပြီးဖြေရှင်းကြဖို့လည်းတိုက်တွန်းပါတယ်။ဒီကာယောဂါကြောင့်ကမ္ဘာတလွှားလူပေါင်း2,000တန်းမှနဲ့တည်ဆုံးနေပြီဖြစ်တယ်လို့ဒီယောဂါမပြန့်ပွားအောင်နေရင်တွေမှာပဲနေဖို့ကန့်သက်နေရတာကြောင့်ကမ္ဘာနိုင်ငံတွေမှာစီးပွားရေးပြဿနာတွေပါခြုံတွေ့နေရတာပါဒီအတွက်တစ်ခုတည်းသောအဖြေကရဲရဲဝံ့ဝံ့နဲ့အမြင့်ကျယ်ကျယ်လက်တွဲဆောင်ရွက်ကြဖို့ဖြစ်ကြောင်းလည်းအတွင်းမှုချုပ်ကပြောပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 9.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင်။
နော်ရဲမထမသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်။ COVID-19 ရောဂါတိုက်ဖျက်ရေးအတွက်မြန်မာနိုင်ငံကို American Dollar 9.3 သန်းကျော်အကူအညီပေးဖို့ကတိကဝတ်ဖြစ်ထားတယ်လို့ရန်ကုန်မြို့က American တန်ယုံကပြောပါရယ်။ COVID-19 ရောဂါတိုက်ဖျက်ရေးမှာ American တန်ယုံအနေနဲ့မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရောက်ရလူထုအဖွဲ့အစည်းတွေနဲ့ဒီအနီးကလက်တွဲဆောင်ရွက်နေပါတယ်လို့လည်းဆိုပါရယ်။အကူအညီပေးမဲ့ငွေတွေကဒေါ်လာ 4.3 သန်းကို COVID-19 ကာစီကာကွယ်ရေးလူထုအသိပညာပေးရေးလုပ်ငန်းမှာသုံးစွဲပါဖြစ်တယ်လို့ပရိပကဖြစ်ပေါ်ရာဘေးတင်ဒေတာတွေအတွင်းကကျမကြီးလူသားတွေ BNA ကင်းကင်းနဲ့တာဝန်ထမ်းဆောင်ဖို့အတွက်လည်းပါဝင်ပါတယ်။ဒါအပြင်တခွဲကန်အသုံးပြုမှုဆိုင်ရာသင်တန်းတွေပေးရင်းနဲ့တခွဲကန်ဖြစ်စီကရိယာတွေရရှိရေးယောဂကုသသူတွေနဲ့ထိတွေ့ခဲ့သူတွေကိုခြေရခံလိုက်တာအပါအဝင်ကုသမှုရှိမရှိစောင့်ကြည့်စမ်းသပ်ဆစ်ဆေးရေးအတွက်လည်းသုံးစွဲမှာဖြစ်ပါတယ်။ကျန်းမာရေးသုံးသန်းကိုအမေရိကန်နိုင်ငံကအကူအညီပေးရေးအဖွဲ့ USAID ကနေထောက်ပံ့သွားမှာဖြစ်ပြီးနေရာစွန့်ကွာထွက်ပြေးရသူတွေအတွက်ထားရှိတဲ့စခန်းတွေမှာစပ်ပြန်နဲ့လက်ဆေးဖို့နေရာတွေအပါအဝင်ရင်းနဲ့တန်ရှင်းရေးအထောက်အကူပြုပစ္စည်းတွေအသုံးပြုသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းမှာဖြစ်ပေါ်ခဲ့တဲ့လူမျိုးစုတုတ်တင်ရှင်းလင်းမှုနဲ့မြန်မာနိုင်ငံကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပေါ်ခဲ့တဲ့လူခွေရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့သူမြန်မာတပ်မတော်ထိတ်တန့်အရာရှိ၈ယောက်ပါဝင်အရာရှိနဲ့အခြားအစစ်စစ်ပေါင်း၁၄ဦးကိုဗနာရေးရအေးယူပိတ်ဆို့တဲ့စီးရင်ကိုဗြိတိန်နိုင်ငံအစိုးရကထုတ်ပြန်လိုက်ပါတယ်။အေဘီ28ရက်နေ့ရက်စွဲနဲ့ဗြိတိန်နိုင်ငံဗနာရေးဝန်ကြီးဌာနကထုတ်ပြန်တဲ့စီးရင်မှာမြန်မာတပ်မတော်ကဒုတိယဗိုလ်ချုပ်ကြီးအဆင့်တဦးဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်မချုပ်အဆင့်5ဦးပါဝင်ပါတယ်။သူတို့အားလုံးကို2018ခုနှစ်ကစပြီးဗနာရေးရပိတ်ဆို့အေးယူထားတာဖြစ်ပြီးအခုနှစ်ဧပြီလမှာထပ်မံစီးရင်ပြုစုထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ပိတ်ဆို့အေးယူခံရတဲ့စီးရင်နဲ့ပါဝင်သူဒုတိယဗိုလ်ချုပ်ကြီးအောင်ကျော်စောဟာ2015ခုနှစ်က2019ခုနှစ်အတွင်းအမှတ်3စစ်စင်ရေးအထူးအဖွဲ့မှုဖြစ်တာဝန်ယူခဲ့သူဖြစ်ပြီးဗိုလ်ချုပ်မောင်မောင်စိုးက2016ခုနှစ်က2019ခုနှစ်အတွင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တာဝန်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။လက်ရှိအနောက်တောင်ပိုင်းစစ်ဌာနချုပ်တိုင်မူဘုံချုပ်ညီကြီးဆွေကအရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဖြစ်ပါတယ်။ဘုံချုပ်အစေအရာရှိတွေကတော့အမှတ်33ချင်းမြန်တမမူဘုံချုပ်အောင်အမှတ်69တမမူဖြစ်ခဲ့ဘူးသူအခုလက်ရှိအရှိမြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်မူဘုံချုပ်ခင်လိုင်းလက်ချောင်းဆောင်ရဲတပ်ဖွဲ့ရဲမှုချုပ်အဖြစ်တာဝန်ယူခဲ့သူဘုံချုပ်သူရဆန်းလွင်အမှတ်69ချင်းမြန်တမမူဘုံချုပ်တန်းဦးအမတ်စင်္ဂါစစ်စီရေးဆိုင်ရာကုတ်ကွဲရေးဌာနတမမူဘုံမှုချုပ်ခင်ဆိုးတို့ဖြစ်ပါတယ်။အလားတူပဲအမေရိကန်ဗန္ဒာယီဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်းဖော်ပြပါတမတော်ထိတ်တန့်ရရှိကြီးတွေကိုအရေးယူတန်ခတ်ပေးဆမှုတွေကို2018ခုနှစ်ထဲကပြုလုပ်ထားခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်အစိုးရကလှေနှစီးနဲ့ဘင်္ဂလားပင်လယ်အော်ရဲမျောနေတဲ့ရိုဟင်ဂျာဒုက္ခသည်900လောက်ကိုသူ့နိုင်ငံထဲဝင်ရောက်ကန့်ကွက်ဖို့လက်ခံမှာမဟုတ်ဘူးလို့ပြောပါတယ်။ကလဒန်ကလူခွေးရဲ့ဆိုင်ရာမဟာမင်းကြီးမစ်ရှယ်ဘရှယ်လန်နဲ့ဗြိတိန်နိုင်ငံကနိုင်ငံခြားရေးယုံကဘင်္ဂလားဒေ့ရှ်အစိုးရကိုဒုက္ခသည်တွေကိုလက်ခံဖို့တနင်္လာနေ့ကမြစ်တာရက်ခံလိုက်အပြီးမှာအခုလိုညှင်းဆိုလိုက်တာလည်းဖြစ်ပါတယ်။ဘင်္ဂလားပင်လယ်အော်နဲ့ထိစပ်နေတဲ့တခြားနိုင်ငံတွေကတော့ဒီတာဝန်မျိုးပေးဖို့မြစ်တာရက်ခံတာမျိုးမရှိဘူးဆိုပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AK အဗ်ဒူမောင်မန်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။နိုင်ငံအလုံးအနေနဲ့ရိုဟင်ဂျာအကြမ်းတဲကိုမျက်မျက်ဆန်းဆန်းဖြေရှင်းဖို့ဆောင်ရွက်ကြပါလို့လည်းသူကတိုက်တွန်းလိုက်ပါတယ်။မြို့သူပြည်နဲ့ကလေးငယ်အပါအဝင်ရိုဟင်ဂျာ900လောက်ဟာမလေးရှားနိုင်ငံကလက်ခံမှုညှင်းဆဲပြီးမှဘင်္ဂလားပင်လယ်အော်ရဲပိုက်ဆွဲသမောနှစ်ဆင့်ပေါ်မှာတဝဲလဲလဲရှိနေတာပါ။ရိုဂျာဒုက္ကတဲ့တွေကိုချက်ချင်းကန့်ကတ်ခွင့်ပြုတင်တယ်လို့လူ့ခွင့်ရေးဆောင်ကြီးရဲ့အဖွဲ့ HRW ကဘင်္ဂလားဒေ့ရှ်အစိုးရကိုတောင်းဆိုခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကလည်းသူတို့တွေပင်လယ်ထဲသတင်းပတ်နဲ့ချီမျောနေတာလို့လည်းသတိပေးထားပါတယ်။2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာမြန်မာစစ်တပ်ကနေပြည်တော်ရဲ့လုံခြုံရေးအတွင်းအဲဒီမှာရှိတဲ့ရိုဟင်ဂျာတွေတိမ်းနေချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်သက်မခံတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားဒုက္ခသည်တွေနေရပြန်ရေးနိုင်ငံသဘောတူစာချုပ်လာတွေရှိနေပေမဲ့ဒုက္ခသည်တွေနေရပြန်နိုင်ခြင်းမရှိသေးပါဘူး။တရုတ်နိုင်ငံကထုတ်လုပ်တဲ့ COVID-19 ရောဂါစံသက်တဲ့ကိရိယာတွေကအပြေမားတွေကိုထုတ်ပေးတဲ့ဆိုပြီးဆက်လက်အသုံးမပြုဖို့အိန္ဒိယနိုင်ငံရဲ့ဆုံးဖြတ်ချက်ကိုတော်ဝင်မဲ့မတရားဆက်ဆွဲတာဆိုပြီးအိန္ဒိယနိုင်ငံဆိုင်ရာတရုတ်တန်ယုံကတုံ့ပြန်ပြောဆိုလိုက်ပါတယ်။ဒီ COVID-19 ရောဂါပိုးရှိမရှိစမ်းသပ်တဲ့ကိရိယာတွေကိုတရုတ်ကုမ္ပဏီတစ်ခုကိုပြန်လည်ပေးပို့သွားဖို့စီစဉ်နေတဲ့အကြောင်းအိန္ဒိယအစိုးရစီးပွားရေးတည်ထောင်ဌာနကပြောလိုက်ပြီးနိုင်ငံတော်ဝန်ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုဒီပစ္စည်းတွေကိုဆက်လက်အသုံးမပြုကြဖို့တတိပေးလိုက်ပါတယ်။ရောဂါတိုက်ဖျက်ရေးအရှိန်အဟုန်ပြည့်လွတ်ဆောင်ဖို့အတွက်အိန္ဒိယကဧပြီလအစောပိုင်းကတည်းကဒီ COVID-19 ရောဂါရှာဖွေစမ်းသပ်တဲ့ကိရိယာ၅သိန်းလောက်တရုတ်နိုင်ငံကမှာယူခဲ့တာဖြစ်ပါတယ်။တိကျတဲ့စစ်စစ်ချက်ရလဒ်တွေမရကြဝေဖန်မှုတွေကြောင့်ဒီကိရိယာတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်တရုတ်လုပ်ကိရိယာတွေတိကျမှန်ကန်မှုမရှိဘူးလို့အိန္ဒိယဆေးသူတွေကောင်စီ ICMR ကပြောတာပါ။ကမ္ဘာတလောကိုဗစ် -19 ကရောဂါပြန့်နှံ့နေစဉ်အတွင်းတရုတ်နိုင်ငံဟာဗိုင်းရပ်စ်စံသက်ကိရိယာတွေနဲ့အကာအကွယ်ပစ္စည်းတွေကိုအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်လာခဲ့ပါတယ်။အခုလိုတရုတ်ပစ္စည်းတွေအပေါ်ဝေဖန်တိုင်းကြားချက်တွေကိုတခြားနိုင်ငံတွေမှလည်းထွက်ပေါ်ခဲ့ပြီးပါတယ်။ အိန္ဒိယသမုဒ္ဒရာတွေကမဒဂါစကာကျောင်းနိုင်ငံမြို့တော်အန်တာနာနာရီဗိုမှာမြို့သူမြို့သားတွေကိုအိမ်ပြန်ထွက်ရဲနှကောင်းစီမတက်မနေရအမိန့်ထုတ်ထားပြီးအမိန့်မလိုက်တာသူတွေမြို့ရင်းလမ်းတွေကိုတန်ရှင်းရေးလုပ်ရမယ်လို့စီကံထုတ်ခဲ့ပါတယ်ဒီအမိန့်တွေဟာပြီးခဲ့တဲ့တလင်းလာတွေကစတင်အသက်ဝင်တာဖြစ်ပြီးအမိန့်ကိုလိုက်နာအောင်ရက်တပ်ဖွဲ့ဝင်တွေကတိတိကျကျလှုပ်ဆောင်နေတာကြောင့်စီကံမလိုက်နာသူတချို့မြို့ရင်းလမ်းတွေမှာဒီပဲစီလဲအမိန့်ကောင်းနေကြရတာကိုတွေ့ကြရပါတယ်မေတီချမှတ်ခဲ့တဲ့နေ့ကစီကံဖောက်ပြက်သူငယ်အလောက်ကိုပြစ်ဒဏ်ချမှတ်ခဲ့တယ်လို့25ရာလောက်ကိုတော့တခါတည်းတပျက်စီးလှဲခိုင်းခဲ့တယ်လို့ရဲတပ်ဖွဲ့က AFP သတင်းဌာနကပြောပါရယ်ခင်ဗျာအော်ဒိုနီမနပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
နိုင်ငံတော်သမ္မတရုံးကနေကိုဗစ် -19 ကာကွယ်ထိန်းချုပ်ကူးစက်ရေးနဲ့ဆက်လင်းပြီးတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်နယ်စပ်ခြေပြုလက်နက်ကန်ဖွဲ့တွေရဲ့အမြင်တဘောထားကိုတင်ဆက်ပေးမှာပါကိုဗစ် -19 ရောဂါထိန်းချုပ်ကူးစက်ရေးဆိုင်ရာလုပ်ငန်းတွေကိုတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေအခြေပြုရာဒေသတွေမှာတည်တည်ရဲ့ရောက်ဆောင်ရွက်နိုင်ရေးအတွက်တိုင်းဒါလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့ပေါ်မှာကောင်းမွန်တဲ့လက္ခဏာတရားလို့တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ပြောခွေရဗမူးကြီးဆိုင်အောင်ခေးက VOA ကိုပြောပါရတယ်
ကဲဒါကတိကောင်းတဲ့လက္ခဏာပဲလေနော်ဥပောင်းဆောင်ရွက်ရမှာပဲလေနော်နိုင်ငံတော်အစိုးရအခြေအနေချို့တော့လောအပ်တဲ့စတပီတီတွေအလုံးရောလောအပ်တဲ့သဝနီတွေရောဥပြောထောက်ပံ့နိုင်မလားလို့ပေါ့နော်
ရှမ်းမြင့်နယ်တောင်ပိုင်းမိုင်းပမြို့နယ်တွင် NCA ပြည်ရဖွဲ့ဖြစ်တဲ့ RCSS SSA ဖွဲ့ရဲ့ COVID-19 ရောဂါကာကွယ်တားဆီးနေတဲ့ကျန်းမာရေးဖွဲ့ဝင်တွေကိုပြီးခဲ့တဲ့ဧပြီလလယ်လောက်မှာနေပြည်တော်တမတော်ကနေတားဆီးမှုတွေလှုပ်ဆောင်နေပေမဲ့နောက်ပိုင်းညှိနှိုင်းမှုပြေလည်သွားပြီလို့သူကဆိုပါတယ် RCSS အဖွဲ့အနေနဲ့ရှမ်းမြင့်နယ်မြောက်ပိုင်းတောင်ပိုင်းနဲ့အရှေ့ပိုင်းမြို့နယ်26မြို့နယ်တို့မှာတားနိုင်တဲ့လောက် COVID-19 ရောဂါပညာပေးလုပ်ငန်းတွေလှုပ်ဆောင်နေတယ်လို့ဘူမူကြီးဆိုင်အောင်ခေးကပြောပါတယ်ကရင်မြို့ရာစီယုံ KNU အနေနဲ့ကတော့သူတို့နေမြေတွင် COVID-19 ရောဂါကာကွယ်ပညာပေးလုပ်ငန်းတွေလှုပ်ဆောင်နေပေမဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေနဲ့ကြုံနေရတယ်လို့ KNU ပြည်ထရေးနဲ့သာသနာရေးဆိုင်ရာတာဝန်ခံဘဒုစောအတူကပြောပါတယ်
ကျွန်တော်ကလည်းနဲ့ကအဲ့ဒီ COVID-19 ကိစ္စဆောင်ရွက်ဖို့အတွက်ကျွန်တော်ကလည်းဘဝနေရဖွဲ့ထားလိုက်ပြီးတော့လက်ပြီးလှုပ်ဆောင်နေတယ်လည်းရှိပြီးဖက်ဆိုင်ခေယညွန့်နေတယ်ပူပေါင်းတော့အဲ့ဒါလှုပ်ထားတာရှိတယ်ကျွန်တော်တတ်မှာကြည့်ကသထုတ်ချင်အဲ့မှာ COVID-19 ကကွယ်ဖို့အတွက်လှုပ်ဆောင်နေတယ်ဒါပေမဲ့လို့အဲ့ဒီကိစ္စနဲ့နေဆိုင်ရဝန်ကြီးကနေတော့ကန့်ကွက်စာထုတ်တယ်လေဝင်ကြီးကတော့ကျွန်တော်အဲ့လိုလောက်တာတော့အာသူတို့ဖြူချူကုန်ပြီလေနော်ဘယ်လိုလဲတယောက်နဲ့တယောက်နားမလဲလို့လားဘယ်လိုကြောက်တာဦးကြနော
်ကျန်းယူလောက်ခံတတ်မှတဲ့တထုံမြို့နယ်ထုံမူကြီးလေးကြီးသွားတဲ့လမ်းမပေါ်မှာ COVID-19 ကာကွယ်ထိန်းချုပ်ရေးလှုပ်ဆောင်မှုနဲ့ပတ်သက်ပြီးနယ်ပယ်အုပ်ချုပ်ရေးဆိုင်ရာကိစ္စရပ်တွေမှာဝင်ရောက်ဆွဲဖက်မှုတွေမပြုလုပ်ဖို့တပ်ဖွဲ့ဝင်တွေကိုထိန်းသိမ်းကြမ်းမပေးဖို့ဧပြီလ18ရက်နေ့ရက်စွဲနဲ့ကရင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကနေကန့်ကွက်မှုတွေရှိခဲ့တာပါ။တိုင်းဒါလက်နက်ကဖွဲ့စည်းသူနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းလိုက်တဲ့အပေါ်ကြိုဆိုတယ်လို့ KIO ခေါင်းဆောင်သူဖြစ်သူဂျိန်းလွန်တောင်ကဆိုပါတယ်
။အဲ့ဒီကော်မတီဖွင့်တဲ့နေရာတို့ရဲ့ရည်ချက်ဟာအင်မတန်တော့ကုန်းပါတယ်။အင်မတန်မှအရေးကြီးတဲ့အချက်ဖြစ်ပါလေ
။ကချင်လွတ်လပ်ရေးဖွဲ့ KIO အနေနဲ့ကတော့ KIA ဌာနချုပ်လိုင်ဆန်မြူကတရုတ်နယ်စပ်ကိတ်ကိုဧပြီလ28ရက်နေ့ကစပြီးရက်ကတမရှိပိတ်လိုက်ပြီးဖြစ်ပါတယ်။လက်ရှိ KIO ထိန်းချုပ်ဒေသမှာကိုရိုနာဗိုင်းရပ်ကာကွယ်ရေးတွေလှုပ်ဆောင်နေတယ်လို့လည်းကချင်ငင်းချမ်းရေးအကျိုးတော်ဆောင်ဦးဆန်အောင်ကပြောပါတယ်
။နယ်စပ်ကိတ်ကတော့ငါနဲ့တို့ကတော့တင်းတင်းကြပ်ကြပ်လုပ်နေတာရှိတော့တယ်။ခုတော့ပိတ်လိုက်ပြီမော။အဲဒီပုံကားတွေကတော့မဝင်ခိုင်းတဲ့အတူအပိတ်ထားတယ်လို့ပြောပါတယ်။ကိုယ့်ရဲ့ဂျေရိုကမ်ပိုင်ကြီးတို့လမ်းမဲ့ဝင်ထက်တာဒီဒီလေစာလမ်းကတော့အကြည့်ရဝင်ထင်းရှိတယ်နည်းကြပြီ။သူတို့လည်းနေရာတကာမှာအသိပညာပေးမှုတွေရတွေ့မှဒီမောက်ဖြောင်းပေးမှုတွေပြီးရင်ဒီဆေးဘုနောက်အဖျားတိုင်းတာတို့ပါလို့ဟိုမတင်ကားတဲ့လူရှိရင်လည်းသူတို့အဆောင်ကြီးပေါ်တင်လုပ်တဲ့အပိုင်းတွေရှိတယ်လို့အတိရပါတယ်ဗျာ
COVID-19 ကာကွယ်ထိန်းချုပ်ကူသားရေးတိုင်းဒါလက်နက်ကန်ဖွဲ့စည်းတွေနဲ့ညှိနှိုင်းပူးပေါင်းဆောင်ရွက်ရေးကော်မတီဟာယောဂါနဲ့ပတ်သက်တဲ့သတင်းချက်လက်တွေဖလှယ်တာ၊နေဆက်ကဝင်လာသူတွေကိုစစ်ဆေးတာ၊ကူသပေးတာ၊ယောဂါဆိုင်ရာအရေးပေးဆောင်ရွက်ရေးကိစ္စရပ်တွေပေါ်ပေါက်လာရင်အမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးဗဟုသနာရဲ့လမ်းညွှန်ချက်နဲ့ညီပူးပေါင်းဆောင်ရွက်ခြင်းစတာတွေပါဝင်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
VOA American တံကိုနားဆင်နေကြတာပါကျွန်မခင်ဆိုးမင်းပါစစ်ပီးရှောင်၃သိန်းခွဲလောက်စုပြုံနေထိုင်ရတဲ့ဒုက္ခသည်စခန်းတွေထဲမှာကျန်းမာရေးနဲ့မငြိမ်ညွတ်တဲ့အခြေအနေတွေကြောင့်မလို့ကိုရိုနာဗိုင်းရပ်စ်ကူးစက်နိုင်တဲ့အန္တရာယ်တွေရှိနေပါတယ်ဒီအတွက်လဲဒုက္ခသည်စခန်းတွေမှာကိုရိုနာဗိုင်းရပ်စ်အကြောင်းသတင်းချက်လက်တွေဖြန့်ဝေပေးနိုင်ဖို့နဲ့ကူးစက်မှုကိုဟန့်တားဖို့လိုအပ်တဲ့ပစ္စည်းတွေထောက်ပံ့နိုင်ရေးအထူးအဖွဲ့တွေဖွဲ့စည်းပြီးစတင်ပြင်ဆင်နေကြပါတယ်ဒီအကြောင်းကိုသတင်းတောက်စတီဗ်ဆန်ဖို့က VOA အတွက်သတင်းပေးပို့ထားပါတယ်ကယောဂါကာကွယ်ထိန်းချုပ်ရေးကန့်သက်တားမြစ်ချက်တွေတိုးလာတာနဲ့အမျှမြန်မာနိုင်ငံကဒုက္ခသည်စခန်းတွေမှာစားနပ်ရိက္ခာအကူအညီတွေနဲ့သတင်းအချက်လက်တွေရဖို့လဲပို့ပြီးခက်ခဲလာနေပါတယ်။ကချင်ပြည်နယ်တွေကဒုက္ခသည်စခန်းတွေမှာနှစ်ပေါင်းများစွာနေလာရင်ကြပန်းလုပ်တွေလုပ်ပြီးရှာဖွေစားတောက်နေရသူတွေဆိုရင်လဲကပ်ဘေးတွေအငတ်ဘေးကပို့ပြီးစိုးရင်စရာဖြစ်နေပါတယ်တဲ့
။အခုပြောမယ်ဆိုရင်တော့ဒီကိုဗစ် -19 ဒါအကြာကြီးဖြစ်နေမယ်ဆိုတော့ဒီတို့ကိုအန်ဒီဒုစခန်းမှာကကိုဗစ် -19 ဝင်လာဝင်ရောက်လာစားကမလူတော့ဘူးအကုန်လုံးစိုးမှတည်ယုံပဲရှိတာပေါ့
ကချင်ဒုက္ခတဲ့စခန်းတွေကနှောကြပြီးကပြောဆိုသွားတာပါအစားအသောက်လိုပါပဲကပ်ဘေးအန်ဒီရဲ့သတင်းအချက်အလက်တွေကိုမရနိုင်ပဲဖြစ်နေကြတဲ့ဒုက္ခသည်တွေကိုတော့အခုအခါသတင်းမီဒီယာတွေကတစ်ဖက်တစ်လမ်းကကူညီနိုင်မှုစူးစမ်းနေကြတယ်လို့ယချီနာဂျန်နယ်သတင်းအက်ဒီတာဘရမန်ကပြောပါတယ
် We can check like the ITBP bros Do they have enough information about on?
ပထမအကျိုးရလဒ်ကတော့ဒုက္ခသည်တွေအခြေအနေကိုလေ့လာနိုင်တဲ့အချက်ပါ။ COVID-19 သတင်းအချက်အလက်တွေလုံလုံလောက်လောက်ရရလား။ဒုတိယအချက်ကတော့လူတွေပို့ပြီးတော့အသိပညာတိုးလာတာပါ။ဒုက္ခသည်ကလေးတွေကအစား COVID-19 ရောဂါအကြောင်းသဘောပေါက်လာနိုင်ပါတယ်
။ပြည်တွင်းဒုက္ခသည်တွေပေါ်ပေါက်လာရတဲ့စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားကတိုက်ပွဲတွေဟာဒီအချိန်ထိရခိုင်နဲ့ကရင်ပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေမှာဆက်လက်ဖြစ်ပွားနေစေပါ။ထိုင်းမြန်မာနယ်စပ်ကဣဒုဒ္ဓကရင်ဒုက္ခသည်စခန်းမှာတော့ထိုင်းနိုင်ငံကဆန်ထောက်ပတ်မှုတွေဟာပြီးခဲ့တဲ့မတ်လမှာနယ်စပ်တွေပိတ်လိုက်ကြတဲ့ကရပ်တန့်သွားခဲ့တာကြောင့်အခုဆိုရင်ဒုက္ခသည်စခန်းတွေမှာရိခါပြက်လက်မှုနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတကာလူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ HRW Human Rights Watch ရဲ့အာရှရေးရာလက်ထောက်ညွှန်ကြားမှု Phil Robinson ကတော့မြန်မာနိုင်ငံကဒုက္ခသည်တွေအတွက်အစိုးရကိုဖိအားပေးတိုက်တွန်းလိုက်ပါတယ်
။ The UN country team in Myanmar has to get really forceful.with the government of Myanmar and say look you know this is like
မြန်မာပြည်မှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့မြန်မာအစိုးရကိုပြင်းပြင်းထန်ထန်ဖိအားပေးတဲ့လို့ထင်ပါတယ်ဒါကတည်ရေးရှင်ရဲ့ကိစ္စဖြစ်ပြီးကန့်သက်ပိတ်ဆို့မှုတွေကိုအဆုံးသတ်ပေးရမယ့်အခြေအနေဖြစ်ပါတယ်ဒုက္ခသည်တွေအနေနဲ့သူတို့လိုအပ်တဲ့အကူအညီထောက်ပံ့တွေရတင်ပါတယ
်မြန်မာနိုင်ငံထဲမှာအနေရများလာတဲ့ကိုရိုနာဗိုင်းရပ်စ်အကြီးအကျယ်ပြန့်ပွားလာနိုင်တာကြောင့်လေ COVID-19 ကပ်ရောဂါနဲ့ပတ်သက်လို့အကာအကွယ်မဲ့ဆုံးဖြစ်နေရတဲ့တိုင်းရင်းသားဒေသတွေမှာအကူအညီပို့ပြီးပေးဖို့အတွက်အရက်ဖက်လူမှုအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်ရှင်။ကျမခင်ဆိုးဝင်ပါ
။ကျမကတော့ဆုမမရှင်။နိုင်ငံခြားသားလူသမားတွေကြားကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုတိုးလာနေတဲ့အတွက်စင်ကာပူနိုင်ငံမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတွေအခက်ကြုံနေရတဲ့အကြောင်းကိုပြောပြပေးကြပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000ခွဲလောက်ရှိနေတဲ့စင်ကာပူနိုင်ငံမှာအခုနောက်ဆုံးကူးစက်မှုအသစ်တွေဟာအလုံသမားဆောင်တွေမှာနေထိုင်ကြတဲ့နိုင်ငံခြားသားတွေဖြစ်ကြသလိုအဲ့ဒီထဲမှာလည်းမြန်မာနိုင်ငံသားတွေလည်းပါဝင်နေကြပါတယ်။ဒီအတွက်လည်းစင်ကာပူရောက်မြန်မာနိုင်ငံသားတွေကြားအခက်အခဲတွေနဲ့စိုးရိမ်မှုတွေရှိနေတဲ့အကြောင်းကမ်းလွန်ရေနံတည်ဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးဆိုင်ရာဌာနမှဦးတင်မင်းက VOA ကိုပြောပြပါတယ်
။ဒီနိုင်ငံမှာ Work Permit Express ခိုင်ဆောင်တဲ့မြန်မာစုပေါင်း136ယောက်ဒီဗိုင်းရပ်စ်ကူးစက်တယ်သိရတယ်။ဒါပေမဲ့ကျန်တဲ့မြန်မာတွေပေါ့ PR တို့နိုင်ငံသားတို့တော့ရှင်းတာမပါဘူးပေါ့လေ။အဆောင်နေတဲ့လူတမားရှိတယ်ပြင်ပမှနေတဲ့လူတမားရှိတယ်အလုတ်ခွင်ကနေပြောစီစဉ်ပေးတဲ့တည်တဲ့နေရာနေတဲ့လူတွေရှိတယ်အဲ့တော့အဆောင်နေတဲ့လူတမားကတော့လက်ရှိအခြေအနေမှာအစိုးရကအလုံးဝအာရုံစိုက်ပြီးတော့သူတို့ကိုအဓိကစောင့်ကြည့်ပြီးတော့ကျွန်တော်စီအဖွဲ့တွေကျန်းမာရေးစောင့်ရှောက်မှုအဖွဲ့တွေလုပ်နေတဲ့အတွက်အဆောင်ကတော့သိမှာပူပါဘူးအဓိကပြဿနာကဘာလဲဆိုတော့အလုတ်ရှင်တွေကတည်တံ့ထားပြီးတဲ့လူတမားလေးတွေရှိတယ်အဲ့ဒီလူတမားလေးတွေကပြင်ပအဆက်ထွက်လဲမရဘူးပြင်လည်းမထွက်ရဘူးနောက်ပြီးတော့သူတို့ကခုနကျွန်တော်ပြောသလိုပေါ့လေအစိုးရကအဓိကကြီးချက်ဆောင်ရှောက်ပြီးတဲ့အဆောင်မှမရှိတဲ့အတွက်သူတို့တွေကျမ်းမာရေးဆောင်ရှောက်မှုနီးထိုင်ရေးခက်ခဲရှိတယ်လို့ကျွန်တော်ကြားတယ်။အဲ့တော့မြန်မာလူတော်တော်များကအဲ့အခက်ခဲတွေကိုအခုချိန်ထိချိန်ပြီးတော့ခံနေရတဲ့ပုံစံမျိုးရှိတယ်ဗျာ
။ COVID-19 ကပ်ရောဂါကြောင့်လုပ်ငန်းခွင်တွေရန်သားထားရချိန်မှာလူအားကလစားမရပဲအခက်ကြုံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေတယ်လို့ဦးတင်မင်းကပြောပါတယ်။စင်ကာပူဆိုရတာဝန်ရှိတဲ့သူတွေဘက်ကတော့ရောဂါပိုးကူးစက်မှုထိန်းချုပ်နိုင်မှုအစီအမံတွေချဆောင်ရွက်နေပေမဲ့လည်းလိုအပ်ချက်တွေရှိနေတော့ပါပဲလို့သူကပြောပါတယ်။
လူ့သမားဆောင်ကစုမအဆောင်ကြီးပေါင်းက40ကျော်43ဆောင်ရှိတာပေါ့ဆိုတော့ဒီလူ့သမားတွေအတွက်ကလက်ရှိအခြေအနေမှာတော့အတက်နိုင်ဆုံးအရှော့ကဖြည့်ဆည်းပေးနေတယ်အဓိကကတော့မြန်မာအစိုးရအနေနဲ့ပြင်ဆင်တင်တာကတော့ expected ဖြစ်ရမယ်ပဲ။တက်ဆိုင်ရာတန်ယုံတွေကနေမျက်နှာမျိုးဖြစ်တင်တာပေါ့။ဒီနိုင်ငံထဲမှာရှိတဲ့ဒီခုနယောဂကုသတဲ့လူတွေတိုင်းပတ်သက်လို့လည်းတန်ယုံတွေနဲ့ဘယ်လိုမျိုးကူညီမလဲ။ဘာတွေလုပ်တင်လဲဆိုတော့စဉ်းစားထားတင်တယ်။ဒီကလေးတွေကိုကိုယ်တိုင်ဖွင့်ပေါ်တော့မဖြစ်နိုင်ဘူး။ဒါပေမဲ့တက်ဆိုင်ရာအာဏာပိုင်ကနေချင်းဒီကလေးတွေနဲ့ပတ်သက်လို့ကျေုပ်တဲ့တဲ့ကလေးဖြစ်ဖြစ် isolation မှာဖြစ်တဲ့ကလေးဖြစ်ဖြစ် quarantine order နဲ့နေတဲ့ကလေးဖြစ်ဖြစ်ဒီကလေးတွေရဲ့အခက်အခဲတွေကိုသိလာမယ်။အဲ့ဒီခါကျရင်ကျွန်တော်တို့အပြင်မှာရှိတဲ့မြန်မာအဖွဲ့အစည်းတွေကနေချင်းဟုတ်လား။ကူညီပေးနိုင်တဲ့အခြေအထားကိုကြောက်လာလိမ့်မယ်။ဒီ covid-19 နဲ့ပတ်သက်လို့ကျန်းမာရေးစောင့်ရှောက်မှုကတော့အားလုံးအခမဲ့ပေါ့လေဆိုတာကနေပြီးသားတာပေါ့ဒါပေမဲ့လိုအပ်ချက်တွေကတော့အခုဒီရှိနေတော့မှာအားလုံးတော့တောက်မရှိသေးဘူးပေါ့လေ
မြန်မာဆိုရဘက်ကတော့စင်ကာပူနိုင်ငံပါဝင်ပြည်ပနိုင်ငံတွေမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေတဲ့ကနေရပြန်လို့သူတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေကိုဆက်သွယ်ကြဖို့တိုးစောထားပါတယ်ဒါပေမဲ့လည်းယောဂကူးဆက်သူတွေအတွက်ဘယ်လိုစီစဉ်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးစင်ကာပူမြန်မာကလပ်ကဦးတင်မဝင်းကတော့နေရပြန်မဲ့မြန်မာနိုင်ငံသားတွေတန်ယုံကိုဆက်သွယ်ကြဖို့အခက်အခဲကြုံနေရသူတွေအတွက်လူမှုရေးအသင်းအဖွဲ့တွေကကူညီဖို့စီစဉ်ထားကြောင်းကိုလည်းပြောပြပါတယ
်ဒီအဖွဲ့တွေအားလုံးကနေပြီးတော့ဘာလို့ပြည့်ရဲဆိုလို့ရှိရင်ဒီအစင်းပြုစုပြီးတော့ပဲတန်ယုံကိုပို့ပေးတာပဲလေတန်ယုံကသူ့အတူဘယ်လင်ရန်နဲ့ပြန်ရမယ်ဘာညာဆိုတာသူတို့လုပ်ပြီးမှာပဲလေရသွားလို့ရှိရင်ဥပမာကျူဝင်ရလို့ရှိရင်အစိုးရအနေနဲ့အစည်းထောင်းမှာမလို့ဒီဘက်ကလေပြီးတော့ကျွန်တော်တက်ထိုင်တဲ့လောက်ဒီအလှူခံပြီးတော့အဲ့ဒီဘုပို့ပြီးဘုလုထတာအခုဒီမှာပြန်နေဆိုတဲ့လူတွေကလည်းဥမာဒလာလေတဲ့လူတွေကိုဝင်တယ်ရှိတယ်ပြီးလို့ရှိရင်ဒီဆေးလာကုပြီးတော့ပြန်ဖို့အတွက်ပိတ်နေလူအဲ့ဒါမှဒုက္ခသေးတယ်လေအဲ့ဒီလူတွေနဲ့ဒီကကျွန်တော်ဒီကဆင်းရဲတော့တန်ရုံပဲဆိုတော့တန်ရုံပဲကျွန်တော်တို့ဆင်းပြီးရတော့တန်ရုံကမှသူတို့စီစဉ်ပေးရမှာပေါ့လေ
စင်ကာပူကျန်းမာရေးဝန်ကြီးဌာနရဲ့အင်္ဂါနေ့ထုတ်ပြန်ချက်အရအဆောင်နေနိုင်ငံသားအလုံသမားအများစုအပါအဝင်ကိုရိုနာဗိုင်းရပ်စ်ယောဂါဘိုးကူးဆက်သူက1000ဝန်းကျင်အထိရှိနေပါတယ်စင်ကာပူနိုင်ငံမှာယောဂါဘိုးကူးဆက်သူ928ယောက်ကိုအင်္ဂါနေ့ကထပ်မံအတည်ပြုလိုက်ပေမဲ့ဒါဟာဒီသတင်းပတ်တစ်ပတ်အတွင်းမှာအနည်းဆုံးလဲဖြစ်ပါတယ်ရှင်
ကယောဂအရေးပေါ်အခြေအနေကြောင့်အမေရိကန်ပြည်ထောင်စုမှာအသေးစားစီးပွားရေးလုပ်ငန်းတွေအတွက်အစိုးရရဲ့ထုတ်ချင်းငွေအစီအစဉ်မှာတကယ်လိုအပ်နေတဲ့သူတွေစီမရောက်တာချင်းငွေယူဖို့အကန့်အသတ်တွေရှိနေတာစတဲ့မြန်မာအမေရိကန်အသေးစားလုပ်ငန်းရှင်တွေရဲ့အတွေ့အကြုံတွေကို VOA ကဆက်သွယ်မေးမြန်းခွင့်ရခဲ့ပါတယ်။ကျွန်မအင်ဂျင်နိုင်ကဆက်လက်တင်ပြမှာပါ။အမေရိကန်ဗဟိုအစိုးရအစီအစဉ်ကနေအသေးစားလုပ်ငန်းရှင်တွေအတွက်PPP လို့ခေါ်တဲ့အလုပ်သမားတွေပုံမှန်လစာရရှိရေးအထောက်ကူပြုတဲ့အစီအစဉ်နဲ့ချင်းငွေထုတ်ပေးနေရမှာကိုရိုနာဗိုင်းရပ်စ်ကယောဂါအခမ်းအနားဆုံးနေရာတွေစီမရောက်ခဲ့ဘူးလို့စီးပွားရေးပညာရှင်တွေရဲ့လေ့လာဆန်းစစ်ချက်အသစ်တွေကဖော်ပြနေပါတယ်။ကယောဂါအရေးပေါ်အခြေအနေကြားတွေကမဖြစ်မနေဖွင့်လှစ်ခဲ့ရတဲ့ recycling pambling plastic ဘူးတွေဝယ်ယူတဲ့အသေးစားလုပ်ငန်းပိုင်ရှင်နယူးယောက်အထက်ပြည်နယ်ဘာဖလိုမြို့ကဦးစော်ဝင်းဆိုရင်လဲအခက်ခဲတွေကြားကဆိုင်လေးဆိုင်မှာရှိနေတဲ့အလုပ်သမား10ဦးထက်မနည်းကိုပုံမှန်လစာပေးနေရသူပါဒါပေမဲ့ဒီသတင်းပတ်3ပတ်အတွင်း PPP ထုတ်ချင်းငွေ2ချိန်မြောက်ရှိလာပေမဲ့အခုချိန်ထိတင်ထားတဲ့လျှောက်လွှာနဲ့ပတ်သက်လို့ဘာမှအကျိုးအကြောင်းမသိရသေးဘူးလို့ဦးစော်ဝင်းက VOA ကိုပြောပါတယ
်ဒီလိုအခြေအနေတွေအခက်ခဲတွေကြားထဲမှာအရင်လိုမအောင်မြင်ဘူးအရင်လိုမျိုးမဟုတ်ပဲနဲ့အသက်သေမသွားအောင်ဖုတ်လိုက်ဖုတ်လိုက်နဲ့လဲပတ်နေရတယ်ကျွန်တော်တို့လိုမျိုးတကယ်ရသင်းရထိုက်ပြီးတော့ပေးတာလဲပေးထားပြီးအစိုးရစီကတပြားမှမပေးလဲကျွန်တော်ကအလုပ်သမားတွေပုံမှန်ပေးထားတာဖြစ်တဲ့ဟာတွေကိုဟိုတို့လိုတဲ့လိုအပ်ချက်တွေအကုန်လုံး 100% အကုန်လုံးပြနိုင်ပေမဲ့လည်းအခုချိန်ကြီးမရကြသေးဘူးဆိုတော့အဲ့ဒီဟာတွေလည်းပြဿနာတော့ရှိတယ်အစိုးရရောဗန်နေရောပြောချင်တာတော့ရသင်းရထိုက်တဲ့လူတွေမရပါဘူးမရောက်တင်မရောက်ထိုက်တဲ့နေရာတွေတော့ရောက်သွားတယ်ဆိုတဲ့ဟာတွေကဒီဟာတွေပေါ်မှာဟိုဘက်လိုက်မှုတွေရှိနေလား
ဒါအပြင်အစိုးရကထုတ်ချင်းငွေအစီအစဉ်မှာဂျားကအကျိုးဆောင်ပေးတဲ့ကုမ္ပဏီတွေနဲ့ပတ်သက်လို့လည်းသူကအခုလိုပြောပြပါတယ
်ဆိုတော့ကုမ္ပဏီတခုကနေဆက်သွယ်လာတယ်နိပစံကတော့ ID ဟာတွေရဟာနေဂျားမှာပေါ့အဲ့ဟာတွေကနင်တို့ယူရင်ခက်လိမ့်မယ်ငါတို့တော့ရအောင်ယူပေးမယ်အဲ့တွေက 1% အတိုးနှုန်းလောက်ပဲသိထားတာသတင်းတွေမှာဒီဝင်ဆိုရပေါ်ပြထားတာသို့သောသူတို့က355ကို 4% လောက်ထိသူတို့အတိုးနှုန်းပေးရမယ်ဆိုတဲ့ဟာကအဲ့ဒီဟာပုံမှာဒီအစိုးရဟာတွေကိုသူတို့ကယူလိုက်တယ်ဘဏ်ကြီးတွေနဲ့သူတို့နဲ့ချိန်ထားပြီးတော့ယူလိုက်တယ်ယူပြီးတော့ဒီဘက်မှာတစ်ဖက်ကနေရောအဲ့လို 2% 3% အမြတ်ပြန်ယူပြီးတော့ပြန်ပေးနေလား4% လောက်ထိတောင်းနေတယ်ဆိုတော့ဂျားတွေကနေလှုပ်ရှားတယ်ဆိုတဲ့ဟာမျိုးကပေါ်လွင်တယ်လေ
ကိုဗစ် -19 ရောဂါကူးစက်မှုကြောင့်စီးပွားရေးလုပ်ငန်းတွေအရင်ဆုံးပိတ်ခဲ့တဲ့နာဗာဒါပြည်နယ်လော့စ်ဗေးဂတ်စ်မြို့ကဆူရှီဆိုင်လုပ်ငန်းရှင်ဦးဆန်နီကလည်း PPP ချင်းငွေအစီအစဉ်မှာရှိနေတဲ့အကန့်အသတ်စီးမြင်တွေကိုအခုလိုပြောပြပါဗျ
။ကျွန်တော်တားတွေလျှောက်ပြီးတယ်လျှောက်ပြီးမဲ့အခုထိတော့တပြားမှမရသေးပါဘူးအခုထိပေါ့လေ။အဲ့တော့တချို့လုပ်ငန်းအသေးလေးတွေရကြတယ်လို့ပြောတယ်။ရကြတော့လည်းသူကနောက်က restriction လေးတွေပါတယ်ပေါ့။စီကံလေးတွေပါတယ်ဆိုတာတချို့ restaurant လေးတွေကျွန်တော်ကြားတာပေါ့လေ restaurant လေးတွေက သူအဲ့လိုရကြတယ်ရကြတော့ဥမာ2သိန်းရတယ်ဆိုတော့2သိန်းရမယ်သူကပါပါလဲဆိုတော့ဝန်ထမ်းတွေကသူကနှစ်ပတ်အတွင်းမှာအပီးဒါကိုကုန်တဲ့အထိသုံးရမယ်လို့သူကအဲ့လိုမျိုးလေးတွေပါတယ်ပါတော့ဆိုတော့ဝန်ထမ်းတွေကအကုန်လုံးဒီငွေကိုပေးပြီးတော့ခိုင်းရမယ်ဆိုတဲ့ပုံမျိုးပေါ့လေခိုင်းရမယ်ဆိုတော့တချို့ကလည်းဒီတိုင်းပေါ့လေခွင့်ရရတော့နည်းနည်းလေးဟိုပို့ပြီးတော့ရှောက်ကြတယ်ညာပြီးတော့ရှောက်ကြတာလေးတွေရှိတော့သူတို့ရဲ့ဝန်ထမ်းလေးတွေကိုပြန်ခေါ်ပြီးတော့အလကားပေးလို့ကလည်းမဖြစ်အလကားပေးလို့ရှိရင်သူတို့ကကြောက်တာဒီငွေရလည်းပေးထားတယ်ဆိုပေမဲ့ဒါ PPP အနေနဲ့အလကားပေးမှလားဒါမှမဟုတ်တော့ချင်းဝီရီနဲ့ပြီးတဲ့အတွက်တစ်ချိန်ကြပြတ်ဆက်ခိုင်းပါလားအဲ့ဒါမျိုးဆိုလို့ရှိရင်အဲ့ဝန်ထမ်းတွေကို तू ကခွဲပြီးတော့ပေးလိုက်တယ်အဲ့ဒါတကယ်လို့ तू ကပြန်ပြီးတော့ဒီငွေကိုပြန်ပြီး government ကပြန်ဆက်ခိုင်းနေပါ냐အချိန်ကြီးလိုက်ရတဲ့ခုနဲ့ပြတ်ဆက်ခိုင်းနေဆိုရင်အဲ့ဒီ recent affiliate တွေကသူတို့ HR ပြန်ဆက်ပြီးပေးရမယ်ဆိုတာမျိုးလဲအဲ့ဒါလေးလည်းကျွန်တော်တို့ကြားနေတာပေါ့လေ
လက်ရှိကောက်ယူတဲ့စစ်တမ်းတွေအရာတီနယ်တွေမှာကတ်ယောဂါကြောင့်အလုတ်ချိန်တွေလျှော့ရတာလုံးဝပိတ်ပစ်ရတာစတဲ့ကုမ္ပဏီတွေထဲမှာ15ရာခိုင်နှုန်းမဲ့အစိုးရရဲ့ PPP ချင်းငွေကိုလက်ခံရရှိခဲ့တယ်လို့ဆိုပါရယ်လက်ရှိအမေရိကန်ပြည်ထောင်စုမှာ COVID-19 ကတ်ယောဂါအရေးပေါ်ခြေနေကြောင်းလူပေါင်း26တန်းကျော်အလုတ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင
်အိုင်နောက်ပိုင်းနဲ့ရှင်းပြနေဘလောဝါမြို့နယ်မှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေဆော့ဝက်နေရေးပို့ပြီးခက်ခဲလာတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်တော်တက်နိုင်ပါလက်ရှိရှင်တီစီရေးတင်းမာနေတဲ့ရခိုင်မြောက်ပိုင်းနဲ့ရှင်းပြည်နယ်ပလောဝမြို့နယ်တွေမှာတနည်းတစ်ခြားနေရာဆုံးခါထွက်ပြေးနေကြရတဲ့ဆစ်ဆောင်ဥယျာဟာလည်းပုံမှန်များပြလာပြီးစားဝတ်နေရေးအဆင်မပြေမှုတွေကိုပုံပြီးရင်ဆိုင်နေကြရတယ်လို့ဆစ်ဆောင်စခန်းတာဝန်ရှိသူတွေကပြောဆိုကြပါတယ်ရခိုင်မြောက်ပိုင်းကကြောက်တော်မြို့နယ်တွင်းမှာထတ်တိုးလာတဲ့ဆစ်ဆောင်တွေကိုလက်ခံဖို့နေရာမရှိတော့သလိုဆစ်ဆောင်ဥယျာဉ်2000နီးပါးကြီးရှိနေတယ်လို့ကြောက်တော်မြို့မြို့ဖားဒေါက်တာထွန်းအေးကပြောပါတယ်
အော်ကျွန်တော်တို့တောက်တော်မြို့နယ်မှာမြို့ပေါ်မှာစစ်ဆောင်စခန်းစုစုပေါင်း15နေရာလောက်15နေရာအောင်းလိုက်လို့ရှိရင်လူကြီးက8000နီးပါးလောက်8000နီးပါးလောက်ရှိတယ်တချို့ကြတော့လေမြို့ပေါ်ကစခန်းတွေမှာနေလက်ခံနိုင်တဲ့အတိုင်းတာမရှိတော့လို့ဆွေမျိုးရင်းမှာကိုကပ်ပြီးနေတဲ့လူရှိတယ်ခြားမြို့နယ်တွင်းကပေါဝါလူမျိုးအန်ညောင်ချောင်းနောက်ပြီးတော့ကန်စောက်တရှိတည်ခင်းဤပါးလေးဝတောင်းအဲ့ဒီစစ်ဆောင်စခန်းအသီးသီးမှာနေတာအကုန်လုံးပေါင်းလိုက်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတိပခကြည့်ကြရတာဆိုလို့ရှိရင်တော့တော်များများမှာအချောင်းဒုက္ခတွေစုစုပေါင်း2000ခန့်ရှိမယ်လို့ကျွန်တော်တို့ခန့်မှတ်ပါတယ်
ကျောက်တော်မြို့နယ်တွင်းကညောင်ရှောင်းစစ်ဆောင်စခန်းမှာလေဒီကနေ့ကြီးစစ်ဆောင်တွေထပ်တိုးနေတယ်လို့ညောင်ရှောင်းစစ်ဆောင်စခန်းတာဝန်ခံကပြောပါတယ
်23လ2020ကနေပြီးတော့တွေ့လာတာပေါ့နော်ဟိုမင်းစုခံရတဲ့ရွာကတော့ချက်တက်မပေါ့ချက်တက်မကနေပြီးတော့လူကြီးတော်တော်များရဲ့နောက်ပြီးတော့ချက်တက်မနဲ့တူတူကျွန်တော်တို့မှရောက်လာတဲ့အစ်ဒီလက်ရှိရောက်နေတဲ့ရောက်တောင်တို့တာစီတို့တခြားကြီးရွာကလေးပါပါတယ်ရောက်လာတာကတော့ဤတောင်စုဣတီ23ရက်နေ့ကဆိုရင်103စုရောက်တယ်ဟိုလူကြီးရွာကတော့369ရောက်ပြောင်းဟုတ်လက်ရှိလက်ထိုးနေတော့ပါခင်ဗျာဒီလိုကတော့အခုဆိုရင်ကျွန်တော်တို့ဒီ53,200ကနေပြီးတော့အခု24,200ကြီးကျွန်တော်တို့ဒီအင်ကောင်စုက660မဖြူလူဦးရေက2,845ရောက်ဖြစ်နေပြီ
အဲ့ဒီညောင်ရှောင်းစစ်ဆောင်စခန်းမှာလူဦးရေတွေထပ်တိုးလာတဲ့အပြင်အလူရှင်တွေလာရောက်ဖို့အတွက်လမ်းခရီးခက်ခဲရှိတာကြောင့်စောက်ဝတ်နေရေးတွေခက်ခဲနေပြီးအစိုးရကထောက်ပံ့ပေးနေတာတွေလည်းမရောက်တော့ဘူးလို့သူကဆက်ပြောပါတယ်ရခိုင်နောက်ပိုင်းမှာတိုက်ပွဲတွေကြောင့်နေရာဆုံးခါထွက်ပြေးနေရသူတွေကတော့ရတိတောင်မြို့နယ်မှာအများဆုံးရှိနေတာဖြစ်ပြီးလူရေအပြင်3000နီးပါးရှိနေပါတယ်။အဲ့ဒီစစ်ဆောင်စခန်းတွေမှာနေရာထန့်ခိုင်းတွေမလုံလောက်တဲ့အပြင်အခုရက်ပိုင်းအတွင်းမှာမိုးရွာသွန်းမှုတွေနဲ့ရင်ဆိုင်နေရတာကြောင့်စစ်ဆောင်တွေအတွက်အခက်တွေ့နေရတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့ကိုဘက်ကာကပြောပါတယ်
။ဒီစစ်ဆောင်တွေမှာအဆောင်တွေကအဆောင်မရှိဘူးဆိုတော့အမှအခင်းမရှိဘူးအမိုးကမရှိဘူးနေနေရတယ်ဆိုတော့တော်တော်လေးကလည်းလုံပေးနေတာကဟိုဘက်မရှိနိုင်ဘူး။ဟိုအဲ့မိုးသုံးလေးရရော်တာမှရွာသွားတဲ့အနေအထားမှာတော်တော်လေးကိုဒုက္ခရောက်ကြပါရဲ့ဗျာ။အမှအိပ်ဖို့နေရာကိုဟာဟိုထိုင်ပြီးတော့နေနေရတာမရှိဘူး။အဲ့လိုမျိုးဖြစ်သွားကြတော့
ရခိုင်နောက်ပိုင်းအပြင်ရှင်းပြနေပလောဝမြို့နယ်ဖက်မှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့စစ်ဆောင်တွေကလည်းတနေ့တစ်ခြားများပြားလာနေပြီးစောက်ဝတ်နေရေးကိစ္စတွေကိုဖြေရှင်းဖို့ခက်ခဲနေကြတယ်လို့ပလောဝစစ်ဆောင်ကူညီသူတွေကပြောဆိုကြပါတယ်ကိုဗစ် -19 ကပ္ပကယောဂါကြတဲ့ရှင်မှာရခိုင်နောက်ပိုင်းနဲ့ရှင်းပြနေပလောဝမြို့နယ်တွေမှာတိုက်ပွဲတွေရဖို့ကုလသမဂ္ဂပါဝင်မြန်မာလူမှုအဖွဲ့အစည်းတွေကတောင်းဆိုထားပေမဲ့လည်းဒီကနေ့ထိတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့ဖန်စီခံရသူတွေနေရာဆုံးခါထွက်ပြေးနေရသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေဟာလည်းနေ့စဉ်နေ့မျှရှိနေပါတယ်တော်တက်နိုင်ပါရခိုင်ပြည်နယ်ကနေတရင်ပြပိုနေတာပ
ါကျွန်တော်တို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် View American တဲ့မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ email ပို့ဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA American Tan ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးတော့ COVID-19 အရေးပေါ်အခြေအနေကြောင့်အင်္ဂါနေ့တရက်လီတိုင်းအစည်းအဝေးမှာအစားထိုးထုတ်လွှင့်နေတဲ့ဆွေးနွေးခန်းကိုနားဆင်ကြရပါမယ်ခင်ဗျာ။မြန်မာနိုင်ငံနဲ့ဆိုင်ရာလူ့ယုံတွေမှာလူကမာထောင်ပေါင်းများစွာလုကင်နေကြပြီးဒီလူကမာတွေကြားမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်မလာအောင်ကာကွယ်တားဆီးရေးဟာအထူးအရေးကြီးတဲ့လုပ်ငန်းတစ်ရပ်ဖြစ်ပါတယ်။ဆိုင်ရုံလုံယုံတွေကိုအချိန်ကာလတစ်ခုအထိယာယီပိတ်ထားနိုင်မယ်ဆိုရင် virus ပိုးကူးစက်ပြန့်နှံ့မှုကိုတားဆီးနိုင်မယ်လို့မြင်ကြတာရှိတယ်လို့အဲဒီလိုပိတ်ထားတဲ့ကာလအတွင်းလူသမားတွေနဲ့မိသားစုဝင်တွေရဲ့စာဝတ်နေရေးဒုက္ခမရောက်အောင်ဘယ်လိုဖြေရှင်းကြမလဲဆိုတဲ့မေးခွန်းလည်းရှိပါတယ်လက်ရှိဆိုင်ရုံလုံယုံတွေမှာကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးလှုပ်ဆောင်ထားတာတွေနောက်ထပ်လှုပ်ဖို့လိုအပ်တာတွေလက်ရှိအခြေအနေမှာဆိုင်ရုံလုံယုံတွေကိုဖွင့်ထားတင်သလားယာယီပိတ်ထားတင်သလားစတာတွေနဲ့ပတ်သက်ပြီးအလို့ရှင်ဘက်ကအမြင်နဲ့လူသမားသမဂ္ဂဘက်ကအမြင်တွေကိုဆွေးနွေးထားပါတယ်လန်ဒါယာဆက်မှုဆောင်ဥက္ကဋ္ဌတူဖြစ်ပြီးကိုယ်တိုင်လည်းပဲချိတ်ခွဲဆက်ယုံပိုင်ရှင်တူဖြစ်တဲ့ဦးအောင်ဆိုင်မြန်မာနိုင်ငံလုံးဆိုင်ရာလူသမသမဂ္ဂများအဖွဲ့ချုပ် CDUN ဗဟုအလို့မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နဲ့ဆက်မှုလုပ်မှုလူသမများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်ခိုင်စာအောင်တို့နဲ့ဆွေးနွေးထားပါခင်ဗျာ
ဒေါက်ခိုင်စာအောင်နဲ့ဦးအောင်ဆိုင် VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကျေးဇူးတင်ပါတယ်ကျွန်တော်ဟုတ်ကဲ့
ဆိုတော့ပထမအဆုံးကျွန်တော်ဦးအောင်ဆိုင်ကိုရင်ဆိုင်ပေးချင်ပါတယ်ဘုန်းဆိုင်တို့စမှုစုံမှာအခုဒီ COVID-19 နဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတာတွေရှိမှာပါပဲအခုလောလောဆယ်ဘာတွေများလှုပ်ဆောင်ထားပါလဲခင်ဗျာ
ကျွန်တော်လှိုင်းသာစမှုစုံကတော့ကျွန်တော်တို့ဒါပညာပေးပေါ့နော်ဈာမိုင်ဝန်ကြီးဌာနထုတ်ပြန်လာတဲ့အတိုင်းပဲပေါ့ဗျာကျွန်တော်လုပ်ငန်းရှင်တွေရောလုပ်သမားတွေရောလှိုင်းသာတင်သွင်းဖို့ကျွန်တော်တို့ကပညာပေးလက်ကမ်းစာဆောင်တွေပေးတယ်ကျွန်တော်တို့ခိုင်းနေကတ်တယ်စေယုံကလိုက်ပြီးတော့မှလူမှုဖွဲ့တွေနဲ့ကျွန်တော်တို့ကပေါင်းပြီးတော့မှလိုက်ပြီးတော့ပညာပေးတဲ့အားတွေလှုပ်ဆောင်နေပါဟုတ်ကဲ့
ဟုတ်ကဲ့ပညာပေးပြင်ဂျန်တဲ့အကအကွယ်ကိစ္စတွေရောဘာတွေလှုပ်ထားတာရှိပါလဲခင်ဗျအ
ဲစေယုံတွေတော့ကျွန်တော်တို့လုပ်ငန်းတင်နေအားလုံးလည်းကျွန်တော်လုပ်သားတွေရောဝန်ထမ်းတွေအားလုံးလက်စည်းဖို့လာတဲ့လူတွေမက်တပ်ဖို့ပူတိုင်းဖို့တာမိုင်ဝန်ကြီးဌာနထုတ်ပြန်လာတဲ့ guideline နဲ့အညီပေါ့ဗျာအဲ့ဒီလှုပ်ဆောင်ပေးဖို့ဆိုပြီးတော့ကျွန်တော်တောင်းဆိုမှာရှိတဲ့စိတ်ယုံမျိုး Viber group ကတော့လည်းကောင်းစာနဲ့တော့လည်းကျွန်တော်အတိပေးထားတာရှိပ
ါဟုတ်ကဲ့ဆိုတော့အခုလက်ရှိဝန်ဆိုင်ဥက္ကဋ္ဌလုပ်နေတဲ့စမှုစုံထဲမှာစိတ်ယုံနေအားလုံးလည်ပတ်နေသလားခင်ဗျာအကုန်ပြန်လည်ပတ်နေပြီလား
အမ်မလဲတိုင်းကြပါဘူးခင်ဗျာအခုကတော့19ရက်နေ့ကထုတ်တဲ့လုပ်သားဝန်ကြီးဌာနက event 20ရက်နေ့30အတွင်းစစ်စေးပြီးတဲ့ယုံများတော့ဒါခွင့်ပြုကြတဲ့ယုံများတော့လေပတ်ပြီပ
ါဆိုတော့ဒေါ်ခန်းဆောင်ဒေါ်ခန်းဆောင်တို့ကတော့ဒီစက်ယုံလွတ်ယုံတွေအားလုံးနဲ့ပတ်သက်ပြီးတော့ဟိုတမကအနေနဲ့လှုပ်ဆောင်နေတာပေါ့နော်ပထမဆုံးဒေါ်ခန်းဆောင်အခုတည်ထားသလောက်စက်ယုံလွတ်ယုံတွေဘယ်လောက်လောက်လေပတ်နေပြီလို့တည်ထားလဲ
ကျန်ဆက်စေးပြီးမှဟိုလေပတ်လို့အခုနေတောင်းလာတာကတော့ကျမတို့ဒီနှစ်ရက်အတွင်းမှာ15ယုံလောက်ရှိတယ်အခုနေတောင်းလာတဲ့လူတွေပေါ့နော်ဒီအချိန်မှာတော့မစစ်သေးပဲနဲ့ဖွင့်တဲ့အတွက်ကြောင့်မလို့အခုနေတောင်းတဲ့ဆက်ယုံတွေကတော့ကျမတို့80လောက်ရှိပါတယ
်ဆိုတော့
မစစ်ဆေးဘဲနဲ့လည်းပဲစက်ရုံတွေကဖွင့်ထားတာရှိတယ်ပေါ့အဲ့လိုလား
ဟုတ်ကဲ့ဒီကျွန်တော်တို့19ရက်နေ့မှာဟိုလုံငန်းဝန်ကြီးဌာနကနေထုတ်ပြန်လိုက်တဲ့စာအရာပေါ့စက်ရုံတွေကပိတ်ထားရမလားမပိတ်ရဘူးလားဆိုတာကိုဟိုနံပါတ်1တစ်ချက်လှုပ်ရှင်နေရမကွဲပြားဘူးပေါ့နော်အဲ့နမနနေချက်ကအဲ့ဒီစက်ရစာသည်ထွက်တာနောက်ကျသွားတယ်ပေါ့19ရက်နေမှာအဲကြောင့်မလို့20ရက်နေမှာတော့စက်ရုံကြီးအများပြဖွင့်ခဲ့တယ်ဖွင့်တယ်အဲ့တော့အဲ့နေမှာတော့ကျမတို့ဒီအများကြီးတိုင်ကြားချက်တွေရရှိတယ်ဒါပေမဲ့ကျမတို့ကတော့20ရက်နေဟာမသိလို့ဖွဲ့တာဖြစ်မယ်21ရက်နေကြလို့ရှိရင်တော့တော်များပြန်ပိတ်လိုက်မယ်ဆိုပြီးကျမတို့မျှော်လင့်တာပေါ့သို့တော်လည်းအဲ့21 22တောက်လျှောက်မှာစက်ရုံကြီးကဖွင့်ခဲ့တယ်ကျမတို့ရှိ ਉ လာတဲ့တိုင်ကြားစာတိုင်ကြားမှုကိုမှကျမတို့ကစာရင်းပြုစုပြီးတော့ဒီအလုံမဝင်ကြီးဌာနနဲ့သမ္မတရုံးကိုကျမတို့ဘောနော်တိုင်ပေးတာကဒီစက်ရုံ80လောက်ရှိပါတယ်
။ဒီဦးဆိုင်ကိုကျွန်တော်အရင်ပြင်ပေးပါမယ်။ဒေါ်ဆန်းစုကြည်နဲ့ဒီသမ္မတကိုယ်စားလှယ်တို့အစိုးရဘက်တို့စသည်အားဖြင့်ပေါ့နော်သူတို့ဆွေးနွေးပြီးတဲ့နောက်ပိုင်းမှရောဒီဦးဆိုင်တို့စိတ်စမှုစုံတွေမှာအဲ့ဒီဆွေးနွေးချက်တွေရဲ့နောက်ဆက်တွဲလှုပ်ဆောင်တာဘာတွေရှိပါပြီလဲဦးဆိုင်
ကျွန်တော်တို့ဒီဆွေးနွေးပွဲနောက်ပိုင်းမှာတော့ကျွန်တော်တို့လှုပ်ရှင်တွေလည်းကျွန်တော်တို့လာပြီးတော့မေးမြန်းစုံစမ်းစာတွေရှိပါတယ်ကျွန်တော်တို့ကလည်းဒီနိုင်ငံတော်ကထုတ်ပြန်ထားတဲ့စံပယ်ဝင်ကြီးဌာနကထုတ်ပြန်ထားတဲ့ guideline နဲ့လုံမဝင်ကြီးဌာနကထုတ်ထားတဲ့ဒါစစ်ဆေးပြီးခွင့်ပြုချက်ရှိမှလုပ်ရမယ်ဆိုတဲ့ဟာလည်းကျွန်တော်တို့ကလုပ်ငန်းရှင်တွေအသိပေးထားတာရှိပါ
ဟုတ်ကဲ့ဆိုရဘက်ကနေပြီးတော့လူမဝင်ကြီးဌာနပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဒီနောက်ပိုင်းဒီအရှိန်မြင်မြန်နဲ့တိတိယောက်ထပ်ပြီးတော့လှုပ်ဆောင်တာတွေပါတယ်ထူးထူးခြားခြားမရှိသေးဘူးလား
ကျွန်တော်တို့ဒီလောက်တော့23ရက်နေ့မှာကျွန်တော်တို့စမှုစုစပြီးတော့ငားယူစတာပါတယ်22ရက်နေ့မှာတော့ဒီတဲ့ပူစစ်နိုင်တယ်လို့ကြားပါတယ်ယနေ့စီအောင်တော့ကျွန်တော်ကြားစုစုပေါင်းရုံပေါင်း130ကျော်လောက်စစ်စစ်ကြောင်းတီးစီရပါတယ်
ဟုတ်ကဲ့ဒေါက်ကင်ဆောင်အနေနဲ့ရောအဲ့ဒီဆွေးနွေးပွဲပြီးတဲ့နောက်ပိုင်းမှာဘယ်လိုထူးခြားမှုတွေတွေ့လာရပြီလဲ
ဆွေးနွေးပွဲမှာတော့ကျမတို့ဆွေးနွေးသွားတဲ့ပိုင်းမှာစစ်ဆေးမှုနဲ့ပတ်သက်လို့ရှင်ကျမတို့ဒီအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကနေပြီးတော့မှဆက်ရုံတွေကိုသွားရောက်စစ်ဆေးတယ်စစ်ဆေးတဲ့အခါမှာလိုအပ်ချက်တွေရှိတယ်ဒါတွေကိုပြင်ဆင်နေတဲ့အချိန်မှာဖွင့်ခွင့်ပြုတယ်ဆိုတာမျိုးတွေပေါ့တင်ပြတာတွေရှိတယ်အဲ့ဒီမှာကျမတို့ဒီဒေါက်ဆန်းစုကြည်အနေနဲ့ကဒါဖွင့်ခွင့်ပြုတယ်ဆိုတာမဟုတ်ဘူးလေအလုံးသမှတ်ချက်တွေနဲ့ညီညွတ်သွားမှာဖွင့်ခွင့်ပြုရမှာဆိုတာမျိုးပြန်ဆွေးနွေးခဲ့တာရှိပါတယ်။အဲ့နောက်ပိုင်းမှာကျမတို့ဒီလုပ်ငန်းမှာဒီမြေပြင်မှာပေါ့နော်ဒီစစ်ဆေးတွေသွားတဲ့အခါမှာကျမတို့ကဗာတွေ့ရတယ်ဆိုတော့စစ်ဆေးမှုရှိတယ်ခွင့်ပြုမှုရှိတယ်။အဲ့ခွင့်ပြုတဲ့အခါမှာကျတော့ကျမတို့ဗာသွားတွေ့ရလဲဆိုလို့ရှိရင်ပြင်ဆင်နေစဲကာလမှာခွင့်ပြုပြီးဖြစ်ပါ၍ဆိုပြီးတော့စက်ယုံတွေကဖွင့်တဲ့အနေအထားမျိုးတွေတွေ့ရပါတယ်။အဲ့ဖွင့်တဲ့စက်ယုံတွေဒီစစ်ဆေးပြီးခွင့်တယ်ဆိုတဲ့စက်ယုံတွေမှာကျမတို့ကြည့်တဲ့အခါမှာလည်းကျမရေဝင်ကြီးဌာနကနေထုတ်ပြန်ထားတဲ့တတ်မှတ်ချက်တွေနဲ့လုံးဝမကိုက်ညီပဲနဲ့လူစုလူဝေးတွေဒီဖြစ်နေပြီးတော့ဒီလုပ်ငန်းခွင်ထဲမှာလည်းဒီကျမရေဆိုင်ရာပံ့ပိုးမှုတွေမရှိတာတွေလည်းကျမတို့တွေ့ရပါတယ်ရှင်အဲဒီအတွက်နဲ့ပတ်သက်တော့ကျမတို့ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တယုံလုပ်ခဲ့တာရှိတယ်ထပ်ပြီးတော့တိုင်ကြားမှုလုပ်ဖို့တွေလည်းရှိပါတယ
်ဟုတ်ကဲ့ဦးဦးဆိုင်ဒီပြီးခဲ့တဲ့ရက်ပိုင်းကပေါ့နော်ဒီချန်ကြီးဖနက်ဆက်ယုံမှာဒီစကပြန်လုခဲ့တဲ့လူယောဂကူတယ်ကေ့စ်နံပါတ်144ပေါ့နော်တရင်ထုတ်ပြန်ချက်တမတိကြပါပါတယ်ဆိုတော့အဲ့ဒီလူမျိုးစပြီးတော့ဒါဆက်ယုံမှာဆက်ယုံနဲ့ဆက်ဆက်ပြီးတော့ပေါ့နော်စမှုစုံတွေမှာရှိတဲ့ဆက်ယုံတွေနဲ့ဆက်ဆက်ပြီးတော့ဟလာယောဂပုဂ္ဂုဆက်တယ်လို့တွေ့တာဒါပထမဦးဆုံးပါပဲဆိုတော့ဦးဟိုဆိုင်တို့အနေနဲ့ရောအဲ့ဒီလူမျိုးတွေ့တဲ့အပေါ်မှာယောဂပုဂ္ဂုဆက်တဲ့အစရှိလာတဲ့အပေါ်မှာဦးဟိုဆိုင်တို့ဘက်မှာဘယ်လောက်ထိစိုးရင်စီရှိလဲ
အဲ့ဒီစောနာပြောတဲ့ချက်အဲ့ဆက်ယုံမှာတော့ကျွန်တော်တို့လည်းစိုးရိမ်မှုရှိပါတယ်။ဘာပဲပြောပြောပေါ့လေဒါတယောက်ကူးပြီဆိုတော့အတူနေတွေ့လဲဒါတစ်ဆင့်တစ်ဆင့်ကူးမှာတော့လုပ်ငန်းတိုင်းဒါလူတိုင်းအကုန်လုံးကြောက်ကြပါပဲဒီတော့လေ
။ဟုတ်ကဲ့ဆိုတော့ဦးဆိုင်ကိုယ်တိုင်ရဲ့ဆက်ယုံမှာရှိနေတဲ့အလုပ်သမားတွေနောက်ဦးဆိုင်ကင်နေရတဲ့ဥက္ကဋ္ဌလုပ်နေတဲ့စမှုစုံထဲမှာရှိတဲ့ဆက်ယုံတွေကအလုပ်သမားတွေကြားထဲမှာရောအဲ့ဒီအခြေအနေပေါ်မှာဘယ်လောက်ထိစိုးရိမ်စေရှိကြတယ်လို့ဦးဆိုင်သိထားလဲ
။ဟုတ်ကဲ့ဟိုဒီတစ်ခါတော့ဟိုကျွန်တော်တို့အလုပ်ရှင်တွေရောအလုပ်သမားတွေရောပေါ့နော်အခုကမီဒီယာတွေအားလည်းတိုင်းတိုးတက်လာတဲ့အတွက်အလုပ်သမားတွေအကုန်လုံးနဲ့ဝင်သားတွေရောအလုပ်ရှင်တွေရော Facebook တွေကြည့်ကြတာပေါ့နော်အဲ့ဒီပေါ်မှာတော့အားလုံးအတွင်းစိတ်တွေပူပန်စိတ်တွေရှိပါတယ်အဲ့တော့ကျွန်တော်တို့လည်း ဒါဆက်ယုံဆက်ယုံဒီမှာကျမ်းမာရေးဝန်ခံတာတင်ထားတဲ့ guideline တွေကိုတော်တော်များများအလုပ်သမားတွေလည်းလိုက်နာကြပါတယ်ဒါတော့ကျွန်တော်တို့လက်ရှိတွေ့မြင်ရတဲ့ဟာကိုကျွန်တော်ဒါပြောပြတာပါဟုတ်ကဲ့
ဟုတ်ကဲ့ဆိုတော့ဒေါ်ခိုင်ဆောင်အနေနဲ့ရောအဲ့ဒီလိုမျိုးချန်ရီမာတွေ့ဖြစ်တဲ့ကိစ္စနောက်ပိုင်းမှာဒေါ်ခိုင်ဆောင်တို့ထိစပ်နေတဲ့အလုပ်သမားတွေကြားထဲမှာဘယ်လောက်အထိစိုးရိမ်စရာရှိကြသလဲခင်ဗျာပို့ပြီးတော့ရောတတိထားလာကြသလား
ဟုတ်ကဲ့ဟိုစိုးရိမ်စိတ်ရှိတယ်စိုးရိမ်စိတ်ဒီဒီချိုင်းရင်ဖနက်ဆက်ယုံမှာရှိတဲ့အလုပ်သမားများတယ်မဟုတ်ဖဲနဲ့ဒီပတ်ဝန်းကျင်မှာပါရှိပါတယ်ဘာကြောင့်လဲဆိုတော့ချိုင်းရင်ဆက်ယုံမှာလူက8000ကျော်ရှိတယ်အလုပ်လုပ်တဲ့သူကအဲ့ဒီ8000ကျော်ဒီဗမာလေးနေရာလဲဆိုတော့ကျွန်မတို့လိုက်စုံစမ်းတယ်စုံစမ်းတဲ့အခါမှာတိရတဲ့လောက်ကတော့လှိုင်းသာယာမျိုးနဲ့အနှံပြားကနေလာကြတယ်ရက်ကွက်အနှံပြားနေလာကြတယ်အဲ့ဒီအပြင်ဟိုမှာတချို့ကလည်းဒီ AR တိုင်းဘက်ကနေပြီးတွန်တေးဘက်ကရွာတွေကနေလာတာကြီးလည်းရှိပါတယ်။အဲ့တော့ဟိုအလုံသမားတွေအနေနဲ့ကလည်းကူးဆက်ခံရမှာကြောက်သလိုသူတို့အိမ်ကိုပြန်တဲ့အခါမှာလည်းဒီရက်ကွက်ကအဆောင်ကလက်မခံမှုဆိုတဲ့စိုးရိမ်မှုတွေဖြစ်တယ်။ဒီအခက်အခဲတွေကြုံရတယ်။ကျွန်တော်တို့ရှိဟိုဒီကိစ္စနဲ့ပတ်သက်ပြီးဖုံးဝင်လာတဲ့အထက်မှာဆိုကြည့်မယ်ဆိုရင်ဒီရက်ကွက်လူကြီးတွေအဆောင်ရှင်တွေပြီးတော့ဖုံးတော်ကြီးတွေပါပါတယ်။ကုန်းကြီးတွေပါပေါ့နော်ဘာလို့ဆိုတော့ဒီအလုပ်သမားတွေရွာကိုအဝင်မခံတဲ့အခါမှာဘာလုပ်ပေးရမလဲဆိုတာမျိုးဘလို့အချိန်မျိုးတွေရှိကြလဲဆိုတာမျိုးတွေကိုပါခုံတော်ကြီးတွေကလည်းနှမ်းမေးရမျိုးတွေရှိပါတယ်အဲ့တော့အခုဆိုလို့ရှိရင်ဒီစက်ယုံကလည်းပိတ်တယ်ပိတ်တဲ့အခါကျတော့ဒီလောက်ခလစာတွေကရမှာလားအကယ်၍များကွာရင်တင်းဝင်ရမယ်ဆိုလို့ရှိရင်ဘလို့ခက်ခဲတွေရှိမလဲပတ်မှုမှုတွေကရှိမှာလားဆိုတော့ဒီလိုမျိုးစိုးရိမ်ပူပန်မှုတွေကအများကြီးနေပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဥစားရေခုနကတော့ဒေါခင်ဆောင်ပြောသွားတဲ့စိုးရိမ်မှုမျိုးဥစားရင်တို့စီကလူသမားတွေကြားထဲမှာလည်းရှိမှာပါပဲဆိုတော့အဲ့ဒီစိုးရိမ်မှုတွေပြေလျော့သွားအောင်ဘာတွေလုပ်ပေးဖို့လိုမယ်လို့ဥစားရင်ယူဆပါလဲခင်ဗျအ
ဲအစောကပြောလို့ပေါ့ဒီအဓိကတော့နိုင်ငံတော်အစိုးရပေါ့နော်ဟုတ်ကဲ့ဆိုကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ထားတဲ့ဓာတ်တွေကိုလိုက်တာပဲပြီးွားရင်ကျွန်တော်တို့အဲ့ဒီစိတ်ယုံမျိုးကိုလည်းဘာပဲပြောပြောသင်တွင်မှုကြည့်တဲ့မာဥမာလူခဏတော်ကြည့်ရဆိုဒီခဏတော်ရှိတဲ့စိတ်ရောလူဆိုအဲကျွန်တော်တို့ပူကူမကူသစေးတာတော့ဖို့လူအမှဖြစ်မှာလေဘာလို့လဲဆိုတော့အဲ့ဒါမှကျွန်တော်တို့ကသိလာတဲ့အခါမှာပူပြီးထိတ်ထွက်လို့ဒီကူမဲ့တော့ကျွန်တော်ထင်ပါဟုတ်ကဲ့
ဟုတ်ကဲ့ဒေါ်ခိုင်ဆောင်အနေနဲ့ရောခုနပြောတဲ့လူသမားတွေဂျားထဲမှာစိုးရိမ်မှုလူသမားတွေအပြင်သူတို့ရဲ့ပတ်ဝန်းကျင်မှာတော့စိုးရိမ်မှုတွေရော့ပါသွားအောင်လို့ဘာတွေလုပ်ပေးဖို့လိုမဲလို့ယူဆပါလဲ
ဘာလေးလုတ်ပေးဖို့လိုလဲဆိုတော့စက်ယုံလေးကိုယာယီပိတ်ထားဖို့လိုတယ်။ဘာဖြစ်လို့ပိတ်ထားဖို့လိုလဲဆိုနှစ်ချက်ပါ။တစ်ခုကတော့ရောဂါဖြစ်တဲ့သူတွေစက်ယုံထဲမှာစတွေ့နေပြီ။အဲ့တော့အခုလက်ရှိစစ်နေတဲ့ဥယျာဉ်အနည်းမှမတွေ့ရသေးဘူး။ဒါပေမဲ့ကြံတဲ့လူတွေမှာကျွန်တော်တို့မသိဘူး။အဲ့ဒီလူတွေကလည်းနေရာအနှံပြားမှာရှိနေလုံးကင်နေတဲ့အခါကျတော့ဘယ်သူမှဘလို့ဖြစ်နေပြီလဲဆိုတာမသိဘူး။အဲ့တော့ကျွန်တော်တို့အားလုံးလုပ်ငန်းတွေကိုယာယီပိတ်သိမ်းလိုက်ခြင်းအပြင်ဘာဖြစ်မလဲဆိုတော့ကျွန်တော်တို့ယောဂကုသပြန်ပွားမှုကိုထိန်းချုပ်နိုင်မယ်။နောက်ထပ်ရလဒ်တစ်ခုကဘာဖြစ်မလဲဆိုရင်ဒီစက်ယုံနေမှာကျွန်တော်တို့ဒီ MOHS ကျန်းမာရေးဝန်ကြီးဌာနရဲ့လက်ညွန်ချက်တွေနဲ့အညီဖြစ်အောင်လုပ်ဖို့အချိန်ရသွားပါမယ်။အဲ့တော့ယာယီပိတ်သိမ်းလိုက်တဲ့ကာလမှာကျွန်တော်တို့ကဒီစစ်ဆေးရေးဖွဲ့တွေဒီထိခြားသွားစစ်မယ်။ကျွန်တော်တို့လိုအပ်တဲ့အချက်တွေကိုအကြံပေးခဲ့မယ်။ပြီးလို့ရှိရင်ပြုပြင်ပါဒီအချိန်မှာဖွင့်ဝင်မပေးရပါဘူး။သူတို့ပြီးပြီဆိုရင်နောက်3ရက်5ရက်ရပို့တင်ရင်တစ်ခေါက်ပြန်သွားဆက်ရပါမယ်ရှင်။ပြီးတော့မှသာကျွန်တော်တို့အားလုံးညီညွတ်ပြီးဆိုတော့မှသာကျွန်တော်တို့ဒီအလုပ်တွေကိုပြန်ဖွင့်မယ်ဆိုရင်ကျွန်တော်တို့လုပ်ငန်းတွေဒီစနစ်တကျလည်းလည်ပတ်နိုင်မယ်။အလုပ်သမားတွေဒီလည်းယောဂကုသမှုကိုကြောက်စရာမလိုဘဲနဲ့လူတွေကသတ်မှတ်အကွာအဝေးနဲ့သတ်မှတ်ထားတဲ့ဒီကျန်းမာရေးဆိုင်ရာပတ်ဝန်းမှုတွေနဲ့ရရှိပြီးအလုပ်လုပ်ရမယ်ဆိုရင်စိုးရိမ်ကြောင်ကြောင်မှုတွေကိုကျွန်တော်တို့ရှော့ချနိုင်မှာဖြစ်တယ်ယောဂကုသမှုကိုကျွန်တော်တို့ရှော့ချနိုင်မှာဖြစ်ပါတယ်ရှင
်တော့ခိုင်စာအောင်ကစက်ယုံတွေကိုယာယီပိတ်ထားဖို့လိုတယ်လို့အကြံပေးပါတယ်ဆိုတော့အဲ့ဒါကိုဦးဦးဆိုင်တို့လုပ်ငန်းရှင်တွေအနေနဲ့ရောသဘောတူပါလားအဲ့ဒါဖြစ်နိုင်ခြင်းရှိပါလား
အဲကျွန်တော်အနေနဲ့ပြောချင်တာတော့ဗောနော်ဒီစက်ယုံတွေဖွင့်နေဆိုတာလည်းအမှန်တော့တချို့လည်းမဖွင့်ကြပါဘူးလုပ်ငန်းရှင်တွေလေအဲအကြောင်းမျိုးစုံရှိပါတယ်လုပ်ငန်းရှင်တွေစက်ယုံဖွင့်ရတဲ့အကြောင်းဒါမှမဟုတ်နိုင်ငံတော်ရတာလေသီဝဆက်ယုံနေလိုအပ်လို့ဖွင့်ရမယ်သာသနာ့လုပ်ငန်းတွေဖွင့်ရမယ်ဒါဦးစားပေးတစ်နှစ်သုံးပါဆိုပြီးတော့ဒါသင်လိုက်ရည်ထားရှိပါတယ်အဲ့တော့ကျွန်တော်တို့ကိုဗစ် -19 ဖြစ်တဲ့အချိန်မှာဒါလိုအပ်တဲ့ပစ္စည်းထုတ်တဲ့ဆက်ယုံပေါ့နော်ဒါတွေကတော့ဟိုဖွင့်ဖို့လိုအပ်တယ်ဒီမှာဘာလို့လဲဆိုတော့ကျွန်တော်တမ်းမကြီးဘက်ကလည်းအရေးကြီးလို့ပဲလူမှုစီးပွားရေးကလည်းအရေးကြီးပါပဲ alu sona byaw le nengan daw le ta guideline dai jamai win si tha ta le guideline dai ni phwe ma lou ba tu le ha o byaw ti le byaw ha si ba le set lesson ni ba le lou phu le twin ja si ba le ai dai o lou sin yo lou tama o win daw bo alu tet ni lang ni ne nai na sa byaw me so yin no sa pet nai ne sai so yin no phwe
okay so do khan saw kuna rong ga byo de lu hla sayun ni ko lo sei ma ya yi pait tha sit da si da asiman ni lou paw le so ai lu pait tha de a chein ma lu tamar ri ga la sa ma ya u nit na ja me a ri kaisa ko yo blu phie shin ja ma le
အဲ့တော့ကျမတို့အနေနဲ့ကဒါဟိုတောက်လျှောက်တိုက်တွန်းတဲ့အခါမှာယာယီလို့ပဲကျမတို့အသုံးလာပါရှင်။ယာယီဆိုတာကကျမတို့တိုက်တွန်းတာဆိုတလပေါ့နော်။ April 1ရက်နေ့ကနေပြီးတော့30ရက်နေ့ထိကိုကျမတို့ကတိုက်တွန်းတာပါ။လာစာနဲ့ပတ်သက်လို့ရှင်ရင်ကျမတို့အဲ့ချိန်မှာအစိုးရကဒီလူမှုခုလုံရေးကိုသုံးပေးပါ60ရာခိုင်နှုန်းသုံးပေးပါလို့ကျမတို့အကြံပြုပြဲ။ဒီအလုံးချက်တွေကတော့ဒီကြံရက်မှာသူတို့ပေးရမယ်ပေးရမယ်ဒီတောင်ဝင်ကလည်းရှိပြီးသားဖြစ်ပါတယ်။ဒါကြောင့်မလို့40ရာခိုင်နှုန်းကိုတော့နှလုံးရှင်တွေကအပေးပေးပါဆိုပြီးတော့ကျမတို့ကအကြံပြုခဲ့တာရှိပါတယ်။အဲ့တော့ကျမတို့ကဒီ MOH 80ညွှန်ကြားချက်နဲ့အညီဖြစ်ဖို့ဆိုရင်ကျမတို့မြင်တာကလုပ်ငန်းရှင်တွေဒီလုပ်သားအင်အားကိုရှော့ချပြီးတော့မှဒီလုပ်ငန်းကိုလည်ပတ်ရမယ်ဆိုတာဖြစ်လာနိုင်ပါတယ်။ဥမာ600မှာ300နဲ့လည်ပတ်တယ်ဆိုတာဖြစ်နိုင်တယ
်။ဟုတ်ကဲ့။
အဲ့တော့ကျမတို့ကရှော့တယ်လို့ပြောတာဒီအလုပ်သမားကိုအလုပ်ထုတ်လိုက်တာကိုပြောတာမဟုတ်ပါဘူး။ဒီ600မှာကျမတို့300နဲ့လဲပတ်တယ်။ကျန်တဲ့300ကိုကျမတို့ကအလုံးထုတ်လိုက်တာမျိုးမဟုတ်ခဲနဲ့ rotation စနစ်နဲ့ဒီကျမတို့ကစိုက်ရုံကိုလဲပတ်စေချင်တာ။ဒါဆိုလို့ရှိရင်အလုံးသမားတွေအလုံးမပြုတ်ဘူး။လောက်ခလာစာကိုလည်းအလုံးရှင်ကပေးနိုင်တယ်။ဒါပေမဲ့ဒီမှာမေးခွန်းတစ်ခုကပါထွက်လာလဲဆိုတော့လူ600ရှိတယ်။တစ်လလုံးလောက်ပြီးတဲ့အခါမှာ300ရဲ့အကုန်ထုတ်ဆွမ်းရပေးရတယ်။ဒါကြောင့်မလို့အလုံးရှင်ဒီ600လုံးကိုဒီလာစာအပြည့်မပေးနိုင်ဘူးဆိုတဲ့ issue ပေါ်လာနိုင်ပါတယ်။အဲ့ခါကျတော့ကျမတို့ကဒီလိုမျိုးအလုံးရှင်တွေဒီစီမံခန့်ခွဲတဲ့လုံရှင်တွေဒီဥပမာအပြင်ဒီအသေးစားလက်စားလုပ်ငန်းတွေဆိုလို့ရှင်ကျမတို့က EU ရန်ပုံငွေကနေပြီးတော့ထောက်ပံ့ထားတဲ့ EU တမကနေထောက်ပံ့ထားတဲ့ရန်ပုံငွေရှိပါတယ်အဲ့ဒီမှာရှောက်လို့တချို့ကိစ္စတွေမှာကျတော့ကျမတို့ကလူမှုခုလုံရေးကနေပြီးတော့မှရာခိုင်နှုန်းတစ်ခုသတ်မှတ်ပြီးတော့ကျမတို့ပံ့ပိုးတင်ပါတယ်ဒါကိုလည်းကျမတို့အကြံပြုပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဦးဆိုင်ခုနကတော့ဒေါက်ခေဆောင်ပြောတော့တဲ့အထက်မှာပါတဲ့အထက်ကဒီလာစာကိစ္စပေါ့နော်ဦးဆိုင်တို့စမှုစုံမှာရောဒီလာစာကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးစဉ်းစားထားတာဘယ်လိုမျိုးဖြေရှင်းထားတာရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့ဒါလုပ်ငန်းရှင်တွေရဲ့ဒါဟိုတင်ပြချက်ပေါ့လုပ်ငန်းရှင်တွေရဲ့ဖြစ်စေခြင်းနဲ့ဟာသွန်းတော့ဒေါက်ခိုင်သာလည်းပြောရပါတယ်စိတ်ယုံတယုံကလူများတဲ့စိတ်ယုံပေါ့သွန်းတော့ပြောလို့ဂါဖြစ်ပါလို့ကျမ်းမာရေးဝန်ကြီးဌာနဂိုင်လိုင်းနဲ့ညီလုပ်မယ်ဆိုရင်ဒါလူလျှော့ပြီးလောက်ရမယ်ဥမာလူချာရှိရအဲဒီနေ့300လောက်ရင်နောက်နေ့300ရက်နောက်300လောက်ဒီလိုမျိုးပုံစံနဲ့လုပ်မယ်ဆိုရင်လည်းဒါစောင့်ပြောတဲ့အခက်ခဲကြီးကတော့အစုံပေါ့နော်အဲ့တော့ခက်ခဲဆိုတာအကုန်ပေါ်ပါပဲဒီအချိန်မှာတော့အလုပ်ညာအလုပ်သမားရောအထုပ်နိုင်ငံတနေငယ်နဲ့ပတ်ပေါ့တကဘာလုံးနဲ့ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ကဒီစံမှန်ရေးကိစ္စကိုလည်းဒါကျွန်တော်တို့တက်တဲ့ဆုံးဒါကျွန်တော်တို့ကျန်းမာရေးနဲ့ဒီ COVID-19 ရောဂါမကူးဆက်အောင်စီးပွားရေးလည်းအထိုက်လျောက်လုပ်လို့ရအောင်ဆိုတာတော့အလုပ်ရှင်ရောအလုပ်သမားရောဝန်ရောအလုံးပူးပေါင်းဆောင်ရွက်မှာပဲဒါဖြစ်မှာပါအဲ့တော့စောနာပြောတဲ့ဒါဟိုကျွန်တော်တို့ဒီလိုလုပ်ရင်ဒီလိုဖြစ်မယ်ဟုတ်လားဒီကျန်းမာရေးနဲ့မညစ်ဘူးဖယ်လေးအဲ့နမေးရေးပြီးလောက်အောင်ပဲဒါတွေကတော့ဟိုပြောတာတော့အင်တန်တော့ဒါပြောလို့ဟိုကောင်းမှာကျမ်းမာရေးဂိုင်လိုင်းနဲ့ဝန်ကြီးဌာနကပြောတဲ့ဟာကလည်းညွတ်ပါတယ်လက်တွေ့ဆောင်ရွက်ရတဲ့နေရာမှာအလုပ်သမားရောအလုပ်ရှင်ရောအခက်အခဲအားကြီးရှိပါတယ်အဲ့တော့ကျွန်တော်စောနာပြောလို့ပဲအလုပ်ရှင်ရောအလုပ်သမားရောနှစ်ဦးနှစ်ဖက်ပေါ့နော်ဒါကြီးကိုနှစ်ဦးနှစ်ဖက်ပူးပေါင်းပြီးဆောင်ရွက်ရမှာဒါဒီဒီရဲ့ဒုက္ခတွေကိုဖျက်ဆီးနိုင်မယ်လို့ကျွန်တော်ပြောပြချင်ပါတယ်ဟုတ်ကဲ
့ဟုတ်ကဲ့အခုလက်ရှိဟလာဆက်ယုံလို့ယုံနေကိစ္စကိုဗစ် -19 ဆက်ယုံလို့ယုံဒီမှာကာကွယ်တားဆီးရေလူသွားတွေကြားထဲမှာပြန့်ထန်ရေးစသည်အားဖြင့်ပေါ့အဓိကဒီဆက်ယုံလို့ယုံလူသွားတွေအများကြီးဟလာအဆင်ပြေဖြစ်ကြမယ်ကူးတယ်ဆိုရင်လည်းကြောက်စရာအရန်ကောင်းမဲ့အခြေအနေဖြစ်တယ်ဒီဟာတွေအားလုံးအပေါ်မှာအလုသမားဝင်ကြီးဌာနဘက်ကလှုပ်ဆောင်နေတာတွေပေါ့ဒေါက်ခိုင်ဆောင်တို့အလုသမားသမဂ္ဂများအလုသမားသမဂ္ဂတွေအနေနဲ့ကျင့်တဲ့အားရမှုရှိပါသလား
ကျန်တဲ့အားရမှုရှိပါသလားလို့မေးရင်တော့ကျမတို့အနေနဲ့ကတော့ဟိုဖြစ်စေခြင်းသလားမဖြစ်ဘူးလို့ပဲပြောရမှာပါ။ဒါပေမဲ့တစ်ဖက်မှာလည်းကျမတို့ကဘာလို့သွားတွေ့ရလဲဆိုတော့ဒီအစိုးရကလုံမယ်ဆိုတဲ့နေရာမှာလည်းဟိုပူးပေါင်းဆောင်ရွက်မှုတွေဒီအလုပ်ချိန်လုံမှာပူးပေါင်းဆောင်ရွက်မှုတွေလိုတယ်ဆိုတာလည်းကျမတို့သိပါတယ်။အခက်အခဲတွေအများကြီးရှိတယ်ဆိုတာလည်းသိပါတယ်။အထင်းဟိုဘောတော့ထိုင်းလုံနေရတယ်ဆိုတာလည်းကျမတို့ကနားလဲပါတယ်။သို့တော့ကျမတို့ကလုံတဲ့နဲ့ဟိုလုံတဲ့နဲ့အလုပ်တစ်ခုကိုတော့ကျမတို့တိတိချာချာဆုံးဖြတ်ချက်ချပြီးတော့လုံလိုက်ဖို့လိုပါတယ်။အဲ့ဒီလိုမျိုးချမှတ်ပြီးလုပ်တဲ့လုပ်ငန်းတွေကိုလည်းအလုပ်ရှင်ကအလုပ်သမားတွေရောကျမတို့အားလုံးကပါဝင်ပြီးတော့ပူးပေါင်းဆောင်ရွက်ဖို့လိုပါတယ်လို့ပြောချင်ပါတယ်ရှင
်။ဟုတ်ကဲ့ဦးဆိုင်နေနဲ့ရောလူသဘောဝင်ကြီးဌာနဘက်ကတာဝန်ရှိသူတွေဘက်ကအခုချိန်ထိလှုပ်ဆောင်ထားသမျှတွေအပေါ်ဘယ်လိုသဘောရပါသလဲ။အားရကျေနပ်ပါသလား။
ဟုတ်ကဲ့ဟိုအပေါ်သူကပြောချင်တာတော့ဗျာကျွန်တော်တို့ကမြန်မာပြည်ထဲမှာနေတဲ့အာပြည်သူလူထုလုပ်ငန်းရှင်ဆိုတာလေလုံသမားဝင်တာအလိုပြည်သူလူထုတွေပါပဲအဲ့တော့နိုင်ငံတော်ဆိုရထုတ်ပြန်ချက်တွေရှိတယ်ကျွန်တော်တို့ပူးပေါင်းဆောင်ရွက်ရမယ်အဲ့လိုပူးပေါင်းဆောင်ရွက်ခြင်းမှာကျွန်တော်တို့တူးချင်းတူးချင်းပူးပေါင်းဆောင်ရွက်ခြင်းအပြင်ပေါ့နော်ဒါကျွန်တော်မြန်မာနိုင်ငံမှာမဟုတ်ပါဘူးသူဖြစ်နေတဲ့တကယ်အမေရိကန်နိုင်ငံမျိုးကြီးတောင်မှဒါတူဝက်ချက်လည်းရှိတယ်เนาะဟိုအများကြီးပေါ့ဒီယောဂါဒါကယောဂါလည်းဖြစ်တဲ့အတွက်เนาะတော်တော်လေးဟိုပြေဝန်းပါတယ်အဲ့တော့တူရင်းတယောက်ချင်းကနေပြီးတော့နိုင်ငံတော်ကထုတ်ပြန်ထားတဲ့ဂျမတ်ရေးဆိုတဲ့ဂျမတ်ရေးရဲ့ဒါထုတ်ပြန်ခြင်းနဲ့အညီလိုက်နာဆောင်ရွက်ဖို့အလုပ်သမားဌာနညွန်ကြားခြင်းနဲ့လည်းလိုက်နာဆောင်ရွက်ဖို့လိုပါတယ်။အဲ့ဒါလို့ကျွန်တော်ကဒီတိုင်းနဲ့ဒီလိုမှပဲကျွန်တော်ဒီရဲ့ COVID-19 ရောဂါရောစီးပွားရေးရောဒါချိုးညီပေါ့နော်။လုံခြုံရေးအပြင်အကျော်လွှားနိုင်ဖို့ကျွန်တော်သင်ပြလိုပါ
။ဟုတ်ကဲ့ပါခင်ဗျာ။ဒေါ်ခိုင်ဆောင်နဲ့ဦးအောင်ဆိုင်မြောက်စလုံးအချိန်ပေးပြီးပါဝင်ဆွေးနွေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ကျေးဇူးပါခင်ဗျာကျေးဇူးပါဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးတင်ပါတ
ယ်။အင်တာယာစက်မှုဆောင်ဥက္ကဋ္ဌဒုဖြစ်သူဦးအောင်ဆိုင်လူသမားသမဂ္ဂများအဖွဲ့ချုပ်ဘူလုံမှုဆောင်တော်ခိုင်စာအောင်သူနဲ့ဆွေးနွေးခဲ့တာဖြစ်ပါတယ်ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
။ကဘာတလွားခီးသွားစီစဉ်ကနေကြိုဆိုပါတယ်ရှင်ကျွန်မဆုမြတ်မော်မှာအခုတစ်ခေါက်တော့ဒီဂျပန်နိုင်ငံတိုကျိုမြို့တော်ကိုသွားကြရမှာပါဂျပန်လူမျိုးတွေခုံခုံမင်းမင်းစားကြတဲ့ဆူရှိကိုဘလောက်အသေးစိတ်စနစ်တကျပြင်ဆင်ရတယ်လဲဆိုတာကိုသွားပြီးတော့လေ့လာရမှာပါအထူးသဖြင့်ဆူရှိပညာရှင်တယောက်ဖြစ်လာဖို့အတွက်အမျိုးသမီးတွေခက်ခက်ခဲခဲသင်ယူကြရတယ်ဆိုတာကိုကဘာတလွားခီးသွားစီစဉ်ကနေပြီးတော့သွားလေ့လာကြရအောင်ပါရှင်ဂျပန်နိုင်ငံတိုကျိုမြို့တော်ဂင်ဇာအရက်ကကဘာအကောင်းဆုံးလို့နာမည်ရအိုနော်ဒဲရာဆူရှိဆိုင်လို့တိတ်နာမည်ကြီးတဲ့ဆူရှိဆိုင်တွေမှာဆိုရင်နာမည်ရဆူရှိစဖုံမှုကြီးတွေကဆူရှိတွေကိုကိုယ့်ရှေ့မှာရင်ပြင်ဆင်ပေးကြတာမျိုးဖြစ်ပါတယ်။အထူးလုပ်ထားတဲ့ရှာလကာရီနဲ့ရောနယ်ပြင်ဆင်ထားတဲ့ဆူရှိထမင်းကိုအသားငါအသီးအရွက်တွေနဲ့တွဲဖက်ပြီးတော့ဆူရှိပြင်ပေးရတာကြည့်ရင်တော့မခက်ဘူးလို့ထင်ရပါတယ်။ဒါပေမဲ့အသားငါစိမ့်အထူးသဖြင့်ပင်လယ်စာအစိမ့်တွေကိုဓာတ်နဲ့လှီးဖြတ်တာကစလို့လာစားသူပကံပေါ်ဆူရှိကိုတင်ပေးလိုက်တဲ့အထိအစင်တိုင်းမှာပညာပါပါတယ်ဆူရှိပညာရှင်တယောက်လိုဂျပန်မှာသတ်မှတ်ခံထားရသူတွေထဲမှာအမျိုးသမီးတွေမပါသလောက်ပါဒီအခြေအနေကိုပြောင်းလဲချင်တဲ့အမျိုးသမီးတော်တော်များများအခုတော့ဆူရှိပညာရှင်တွေဖြစ်အောင်စူးစမ်းနေကြပါပြီ
女性の寿司職人って本当ほとんどまあ数名はいらっしゃると思うんですけど
寿司サイドはအမျိုးသမီးစဖို့မှုဆိုတာမရှိသလောက်ကိုနေပါတယ်ဒါကြောင့်ကျမတို့လည်းလုံနိုင်ပါတယ်ဆိုတာကိုပြချင်လို့ကျမစူးစမ်းနေတာပါစားခဲ့ပြီးကြတဲ့ကတခါမှနောက်ပြန်မလဲဖြစ်ပါအောင
်နာမည်ကြီးအိုနော်ဒဲရာဆူရှိဆိုင်မှာပညာသင်ယူပြီးဆူရှိစဖို့မှုတယောက်ဖြစ်ဖို့သူကစူးစမ်းနေတာပါအမျိုးသမီးတွေရဲ့လက်ကအမျိုးသားတွေထက်ပိုနွေးလို့ဆူရှိမလုပ်သင့်ဘူးဆိုတာမျိုးဒီအတတ်ပညာကအမျိုးသားတွေနဲ့ပဲဆိုင်နေဆိုတာမျိုးရှေးရိုးဆွဲအမြင်တွေရှိခဲ့တာကြောင့်အမျိုးသမီးဆူရှိစဖို့မှုတွေကိုအရင်ကတိတ်လက်မခံကြတာဖြစ်ပါတယ်တဲ့ဂျပန်နိုင်ငံမှာရှိတဲ့ဆူရှိစဖို့မှုတွေထဲမှာအမျိုးသမီးက10ရာခိုင်နှုန်းအောက်ဘလောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ
်女性の視点で見れるものっていうのは何か違うんだったらそこは
အမျိုးသမီးတယောက်အနေနဲ့အမျိုးသားတွေနဲ့ကွဲပြားတဲ့အမြင်နဲ့လုံနိုင်တာတွေရှိပါတယ်ဒါကိုအသုံးချနိုင်ဖို့မျှော်လင့်ပါတယ်လူတွေအနေနဲ့ဒီအမျိုးသမီးစပိုးမှုကြောင့်လာစားရတယ်ဆိုတာမျိုးမဖြစ်စေချင်ပါဘူး ကျွန်မပြင်ဆင်ထားတဲ့အစားအသောက်တွေကြောင့်လာစားကြတာပဲဖြစ်စေချင်ပါတယ်
အခုဆိုရင် Honor Dera လို့နာမည်ကြီးဆိုင်မှာဆူရှိပညာသင်ယူနေကြတဲ့အမျိုးသမီး၁၀ယောက်ရှိပါတယ်ဆူရှိထမင်းကို၅စိမ့်တွေနဲ့အဓိကတွဲစားကြတာဖြစ်လို့၅မျိုးစုံရဲ့အခြေခံကိုချွတ်တာပုံစံမှန်မှန်လှီးဖြတ်တာတွေကအစားဆူရှိမာစတာစပိုမှုကြီးတွေစီကသင်ယူကြရပါတယ်အမှုပညာတစ်ခုဖန်တီးသလိုပြင်ဆင်ကြရတဲ့ဆူရှိလုံလီးပညာကိုကျွမ်းကျွမ်းကျင်ကျင်တက်ဖို့နှစ်နဲ့ချီအတွေ့အကြုံတွေလိုပါတယ်နာမည်ကျော်ဆူရှိစပိုမှုကြီးကတော့စားတောက်ဆိုင်လုပ်ငန်းသဘောတဘာဝကိုကပင်ပင်ပန်းပန်းလုပ်ရတာမို့အမျိုးသမီးတွေနဲတာလို့မြင်ပါတယ
်私がこの業界入った時にはやはりそのまあ男女差別ではないですけども
စားတောက်ဆိုင်လုပ်ငန်းတဲ့ကျွန်တော်စဝင်တော့ကဆိုအမျိုးသားတွေအတွက်တော့မှာတော်တော်ခက်ခဲပါတယ်အလုပ်ချိန်အများကြီးလောက်ရပြီးတော့လစာကလည်းနဲပါတယ်ပင်လဲပင်မှန်းပါတယ်အမျိုးသမီးတွေကိုတမင်ခွဲကြတယ်လို့တော့ကျွန်တော်မပြောလို့ပါဘူးလူမှုအတိုင်းဝိုင်းထဲမှာအခြေအနေတွေကပြောင်းလာပါပြီအခုဆိုအခြေအနေတွေကအမျိုးသမီးတွေအတွက်ကောအမျိုးသားတွေအတွက်ပါတော်တော်လေးကောင်းလာပါပြီ
။ပြင်သစ်အီတလီအပါအဝင်နိုင်ငံတကာမှကြော်ကြားတဲ့စဖို့မှုတော်တော်များများကိုကြည့်ရင်အရင်တုန်းကအမျိုးသားတွေပဲများပေမဲ့အခုတော့နာမည်ကျော်အမျိုးသမီးစဖို့မှုတွေလည်းမနှဲပါဘူး။ဂျပန်မှာဆိုရင်နိုင်ငံတကာကဆူရှိပညာသင်ကျင်သူတွေကိုပါသင်နိုင်အောင်လို့တိုကျိုဆူရှိအကယ်ဒမီလို့ဆူရှိအပါအဝင်ဂျပန်အစားအသောက်ဆစ်ဆစ်ချက်နည်းတွေသင်ပေးတဲ့အချက်အပြုတ်သင်တန်းကျောင်းတွေရှိနေပါပြီ။ဒီကြောင့်မှဆိုရင်နိုင်ငံစုံကအမျိုးသမီးအမျိုးသားတွေပညာလာသင်ကြပါတယ်။ဂျပန်လူမျိုးယူကီကတော့အမျိုးသမီးတွေအနေနဲ့အင်ရှင်မတာဝန်ခြေပြွန်ရမယ်ဆိုတာမျိုးဂျပန်လူမှုအတိုင်းဝိုင်းထဲမှာအမြင်ရှိနေတာမို့အမျိုးသမီးတွေထဲမှာဆူရှိစဖို့မှုဖြစ်ချင်သူနည်းနေသေးတာလို့ပြောပါတယ်
။ဘာဒီ家庭を守るのは女性みたいなところが意識が強い。
ဂျပန်မှာကအမျိုးသမီးတွေဟာမိသားစုကိုချက်ပြုတ်ကျွေးမွေးပြုစရာမေတာဝန်ရှိတယ်လို့ခိုင်ခိုင်မာမာယုံကြည်ကြပါတယ်။ဆူရှိစဖို့မှုအလုပ်ကညနေပဲလုပ်ရတော့အမျိုးသမီးတွေအတွက်ခက်ခဲပါတယ်။ဒါကြောင့်ဆူရှိစဖို့မှုဖြစ်ချင်တဲ့အမျိုးသမီးတွေအစတွေကနေတာလို့ထင်ပါတယ်
။ကမ္ဘာတဝန်းမသိသူမရှိသလောက်ကြော်ကြတဲ့ဂျပန်အစားအစာဆူရှိကိုပြင်ဆင်ပေးကြသူတွေထဲမှာဆူရှိမာစတာလို့အတိအမှတ်ပြုခံရတဲ့ဆူရှိပညာကျွမ်းကျင်သူအမျိုးသမီးဆူရှိစဖို့မှုတွေပုံများလာဖို့အတွက်သူတို့ကမျှော်လင့်နေကြပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဗိုင်းရပ်စ်ကရောဂါတန်းကြောင့်အာဖဂန်နစ္စတန်၊ဆီးရီးယားနဲ့ယီမန်ပါဝင်ရှစ်ဖြစ်နေတဲ့နိုင်ငံပေါင်း34နိုင်ငံကလူပေါင်းတန်း1000လောက်အကူးဆက်ခံရပြီးလူပေါင်း3,200,000လောက်သေဆုံးနိုင်ပွဲရှိတယ်လို့ IRC နိုင်ငံတကာကူညီကယ်ဆယ်ရေးအဖွဲ့ကအင်္ဂါနေ့မှာသတိပေးလိုက်ပါတယ်။ဒီရောဂါဟာကမ္ဘာတစ်လောမှာလူပေါင်း3,000,000,000ကျော်ကိုကူးဆက်နေပြီးအင်္ဂါနေ့ထိသေဆုံးရသူပေါင်းက2,000,000,000ကျော်ရှိနေတယ်လို့ Johns Hopkins တက္ကသိုလ်စစ်တမ်းမှာဖော်ပြထားပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့အခုလိုကိုရိုနာဗိုင်းရပ်စ်ကာယောဂါဖြစ်ပွားနေတာကိုအသုံးချပြီးကမ္ဘာကြီးကိုပိုးပြီးနေကျင်စရာကောင်းတဲ့နေရာဖြစ်လာအောင်တည်ဆောက်ကြဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအင်္ဂါနေ့မှာတိုက်တွန်းလိုက်ပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုလိုပြဿနာနဲ့တခြားကမ္ဘာကြီးကိုထိန်းချုပ်နေတဲ့ပြဿနာတွေအလုံးကိုအတူတကွလက်တွဲဖြေရှင်းကြဖို့လည်းတိုက်တွန်းလိုက်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကာယောဂါတိုက်ဖျက်ရေးအတွက်အမေရိကန်နိုင်ငံကမြန်မာနိုင်ငံကိုဒေါ်လာ9,300,000ကျော်အကူအညီပေးဖို့ကြေညာပြုထားတယ်လို့ရန်ကုန်အမေရိကန်တန်ယုံကမနေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ရှမ်းပြည်နယ်တွေမှာဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့မြန်မာတပ်မတော်ထိတ်တန့်အရာရှိ10ဦးအပါအဝင်အရာရှိနဲ့တခြားအဆင့်စုစုပေါင်း14ဦးကိုဗြိတိန်အစိုးရကဗန္ဒာကြီးအရေးယူထားကြောင်းသတင်းထုတ်ပြန်ပါတယ်။ဧပြီ28ရက်ရက်စွဲနဲ့ဗြိတိန်ဗန္ဒာကြီးဝန်ကြီးဌာနထုတ်ပြန်တဲ့စာရင်းမှာမြန်မာတပ်မတော်ဒုတိယဗိုလ်ချုပ်ကြီးအဆင့်1ဦးဗိုလ်ချုပ်အဆင့်2ဦးနဲ့ဗိုလ်မှူးချုပ်အဆင့်5ဦးပါဝင်ပါတယ်။အလားတူပဲအဲ့ဒီတပ်မတော်ထိတ်တန့်အရာရှိကြီးတွေကို American ဗန္ဒာရေးဝန်ကြီးဌာနနိုင်ငံခြားပိုင်ပစ္စည်းထိန်းချုပ်ရေးယုံ OFAC ကလည်း2018ခုနှစ်ခရဲကအရေးယူတန်ခတ်ပိတ်ဆို့မှုတွေလုပ်ထားတာပါ။ဗထုဘူးနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုဆိုင်ရာအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပါ။
This program has come to you from the Voice of America, Washington.